Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ဩဂတ်လ15ရက်ဒီနေ့လာနေညဘက်အတွက် VOA မြန်မာပိုင်းကနေပြီးတော့အစီအစဉ်လေးဝါရှင်တန် DC ကနေတိုက်ရိုက်ထုတ်ပေးနေပါပြီရှင်။ကျွန်မဆုမြတ်ပါမှာရှင်။အခုညဘက်အစီအစဉ်တွေကိုစီစဉ်တင်ဆက်ပေးသွားပါမယ်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းမလိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့ယူကရိန်းအရှေ့ပိုင်းနဲ့တောင်ပိုင်းဒေသတွေကိုရုရှားကအမြောက်တီနဲ့ပစ်ခတ်တိုက်ခိုက်နေပါတယ်။မြောက်ကိုရီးယားနဲ့ဆက်ဆံရေးတိုးချက်သွားမယ်လို့ရုရှားသမ္မတကပြောပါတယ်။နိုင်ငံတော်တမင်ကဖို့ကိုတောင်းဆန်းစုကြည်ကိုနေပြည်တော်တရားရုံးကဒီကနေ့ထောင်နှံ6နှစ်ချမှတ်လိုက်ပါတယ်။ဒီသတင်းနဲ့ပါဝင်တခြားထူးခြားတဲ့သတင်းတွေကိုမအီတန်စင်နဲ့အတူတင်ပြပေးသွားပါမယ်ခင
်ဗျာ။ဒေါခန်ရှိဖောင်ဒေးရှင်းနဲ့ပတ်သက်ပြီးတော့ဆက်ဆက်တရားစွဲထားတဲ့ဒီအဂတိလိုက်စားမှု၄မှုအတွက်တောင်းဆန်းစုကြည်ကိုစစ်ကောင်စီကထောင်နှံ6နှစ်ချလိုက်ပါတယ်။အပြည့်အစုံကိုမကြခင်မှပြောပြပါမယ်။ကျန်းမာရေးတံပိုးကျဆင်းနေတဲ့မြန်မာနိုင်ငံမှာရွှေဈေးကတော့ဒီနေ့23သိန်းကျော်ဖြစ်နေပါတယ်။
ကြည့်ရမရှာဘူးဒီကကုန်တွေကြီးရဲ့သဘောတဘာဝအရာအဲ့ဒေါ်လာရောက်လာရင်ဒါရောင်းတဲ့လူကရှုံးသွားပြန်ရင်ရှုံးသွားရောင်းတဲ့လူကမရောတော့ဘဲနဲ့ခိုင်ခိုင်ရပေါ်ပ
ါအခုလိုမျိုးမြန်မာနိုင်ငံကရွှေဈေးဒေါ်လာဈေးနဲ့ဆက်သုံးစီအခြေအနေတွေအကြောင်းကိုအပြည့်အစုံသိရမှာဖြစ်ပါတယ်တခါဒီထိုင်းမြန်မာနယ်စပ်ကကြန့်တဲ့ဘက်ငွေလဲလှယ်ပေးတဲ့လုပ်ငန်းလုပ်သူတွေဖမ်းဆီးခံနိုင်ရတဲ့သတင်းစာရာတွေကိုမကြခင်မှာထောက်ခွင့်ပေးပါပါအပတ်စဉ်တင်ဆက်ပေးနေတဲ့သတင်းတော့မှတ်စုစီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တက်ရောက်တဲ့လွှာအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါရဲ့ရှင်။အခုအရင်ဆုံးတော့ကမ္ဘာမှာထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့မတ်အီတန်းစင်တို့ညွှန်ပြချပါမယ်ရှင်
။ယူကရိန်းရှေ့ပိုင်းဒွန်ဘတ်စ်နဲ့တောင်ပိုင်းဒေသကခါဆန်နဲ့မိုက်ကိုလိုက်စ်မျိုးတွေကိုရုရှားတပ်ဖွဲ့တွေကအမြောက်တင်တဲ့အပြင်ထံပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောပါတယ်။ဒါ့အပြင်ဥရောပရဲ့အကြီးဆုံးနျူကလ িয়ার တာအပိတ်ဆက်ရုံရှိရာဆာဖိုရီယာမျိုးရဲ့အရှိနဲ့တောင်ပိုင်းဒေသတွေကိုရုရှားတို့ကလေကြောင်းနဲ့တင့်ကားတွေနဲ့တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။ဒီဆာဖိုရီယာနျူကလ িয়ার ဓာတ်အပိတ်ဆက်ရုံနေပြီးခဲ့တဲ့သတင်းပတ်ကစလို့တင်းမာမှုတွေဖြစ်ပေါ်နေတာမှာနှစ်ဖက်စလုံးကဒီဆက်ရုံကိုပြစ်ခတ်တိုက်ခိုက်နေကြောင်းအပြန်အလှန်ဆွဆွပြောဆိုကြပါတယ်။ယူကရိန်းကိုကျူးကျော်တိုက်ခိုက်ပြီးမကြခင်မလအတွင်းမှာပဲဒီဆက်ရုံကိုရုရှားတို့ကသိမ်းပိုက်ခဲ့တာဖြစ်ပါတယ်။ဆက်ရုံနေပြီးခဲ့တဲ့သတင်းပတ်ကစလို့ဒုံးကျည်တွေနဲ့ပြစ်ခတ်တိုက်ခိုက်မှုတွေဖြစ်နေတာကြောင့်ဆက်ရုံရဲ့ဘေးကင်းလုံခြုံမှုကိုချင်းချောက်လာနေတယ်လို့ဆက်ယုံကိုလက်ပတ်နေသူတွေကပြောပါတယ်တိုက်ခိုက်မှုတွေရဆိုင်ပြီးစစ်ဆေးမှုတွေပြုလုပ်ခွင့်မပေးရင်နျူကလ িয়ার ဘေးဒုက္ခကြီးနဲ့ရင်ဆိုင်ရခြင်းရှိတယ်လို့ IAEA နိုင်ငံတကာအနုမြူစွန့်ရင်အေဂျင်စီကလည်းပြောပါတယ်ယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီကတော့သမ္မတဗလာဒီမီပူတင်ဖေဖော်ဝါရီလမှာစတင်ခဲ့တဲ့ဒီကျူးကျော်စစ်ကိုရုရှားပြည်သူတွေအနေနဲ့စတင်ကြဖို့တင်းငွေနေကပြောကြတဲ့နေ့စဉ်မင်းကွန်းထဲမှာထပ်သွင်းပြောကြားခဲ့ပါတယ်တိတ်ဆိတ်နေကြတဲ့ရုရှားနိုင်ငံသားတွေဟာစစ်ပွဲကိုထောက်ခံသူတွေဖြစ်တယ်လို့လည်းသူကပြောပါတယ်
ရုရှားနဲ့မြောက်ကိုရီးယားနဲ့နိုင်ငံကြားမှာဆက်ဆံရေးကိုပြီးပြည့်စုံအောင်တိုးချဲ့သွားမှာဖြစ်တဲ့အကြောင်းနဲ့အပြူသဘောဆောင်ပူးပေါင်းတည်ဆောက်မယ်အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကမြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအုံကိုပြောတာကိုဒီနေ့မြောက်ကိုရီးယားအစိုးရပိုင်းသတင်းတွေမှာဖော်ပြထားပါတယ်။မြောက်ကိုရီးယားနိုင်ငံလွတ်မြောက်ရေးနေ့အထိမ်းအမှတ်ရေးသားပေးမှုတွေဆောင်မှာရုရှားသမ္မတပူတင်ကနီးခတ်တဲ့ဆက်ဆံရေးကနှစ်နိုင်ငံလုံးအတွက်အကျိုးစီးပွားကိုဖော်ဆောင်မှာဖြစ်တယ်လို့ကိုရီးယားကျွန်းဆွေနဲ့အတူအရှိမြောက်ပိုင်းအာရှလုံခြုံရေးနဲ့တည်ငြိမ်ရေးကိုအားကောင်းစေမယ်ဆိုပြီးတော့ KCN နေသတင်းမှာဖော်ပြထားပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအုံကလည်းရန်လိုတဲ့စစ်အာဏာရဲ့ချင်းချောက်မှုတွေကိုတံပြက်တဲ့ကြိုးပမ်းမှုနဲ့မဟာဗျူဟာနဲ့နီးဗျူဟာအရာနှစ်နိုင်ငံဆက်ဆံရေးပူးပေါင်းမှုနောက်တစ်ဆင့်ထပ်ပြီးတော့တိုးမြင့်လိုက်တယ်ဆိုပြီးတော့လည်းပြောဆိုထားတာပါ။ရန်လိုတဲ့စစ်အာဏာတွေဟာဘယ်သူဘယ်ဝါဆိုတာကိုဖော်ပြတာမရှိပေမဲ့လည်းပုံမှန်အဖြစ်အမေရိကန်ပြည်အောင်စုနဲ့မဟာမိတ်နိုင်ငံတွေကိုရည်ညွှန်းနေရှိပါတယ်။ယူကရိန်းအရှေ့ပိုင်းရုရှားကြောထောက်နောက်ခံပေးထားတဲ့ခွဲထွက်တဲ့ပြည်နယ်နှစ်ခုကိုမြောက်ကိုရီးယားကဂျူလိုင်လမှာအတိအမှတ်ပြုထားပါတယ်။အဲ့ဒီဒေတာတိဆောက်ရေးနဲ့လုပ်ငန်းကွင်တွေမှာမြောက်ကိုရီးယားအလုပ်သမားတွေပို့ဖို့ကိုလည်းမြောက်ကိုရီးယားအရာရှိတွေကမျှော်မှန်းထားတာဖြစ်ပါတယ်
။အမေရိကန်အောက်လွှတ်တော်မှ5ဦးထိုင်ဝမ်ကျွန်းကိုရောက်ရှိနေပြီးသမရဆိုင်အင်းဝမ်နဲ့တွေ့ဆုံနေချိန်မှာပဲထိုင်ဝမ်ကျွန်းအနီးမှာဒီကနေ့တနင်္လာနေ့မှာစီးရီးလက်ချင်းမှုတွေထပ်မံပြုလုပ်ခဲ့ကြောင်းတရုတ်စစ်တပ်ကပြောပါတယ်။တရုတ်တို့ကပိုင်ဆိုင်ကြောင်းပြောဆိုနေတဲ့ထိုင်ဝမ်ကျွန်းကိုအခုလိုအမေရိကန်လွတ်တော်အမတ်တွေတွားရောက်တာဟာတရုတ်တို့ရဲ့အချုပ်အခြာပိုင်ဆိုင်မှုကိုထိပါတာလို့ပြောပါတယ်။တက်လွတ်တော်မအက်ဒ်မာကီဦးဆောင်တဲ့လွတ်တော်ကိုယ်စားလှယ်၅ဦးဟာကြိုတင်ကြေညာထားခြင်းမရှိဘဲတင်းလို့နေနောက်ပိုင်းကထိုင်ဝမ်ကျွန်းကိုရောက်လာကြတာပါ။ဒါဟာအောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီအခုလဇန်ပိုင်းမှာထိုင်ဝမ်ကျွန်းကိုတွားရောက်ပြီးနောက်ပိုင်းဒုတိယမြောက်အမေရိကန်ကိုယ်စားလှယ်အဖွဲ့ရောက်လာတာဖြစ်ပါတယ်။နန်စီပလိုစီခေးစဉ် နောက်မှာတရုတ်အစိုးရကထိုင်ဝမ်ကျွန်းအနီးရဲ့အတံကြားစီးလိကျမှုတွေဇက်တိုက်ပြုလုပ်ခဲ့ပါတယ်။ထိုင်ဝမ်ကျွန်းအနီးတပ်ပေါင်းစုံပါဝင်တဲ့တိုက်ပွဲအသင့်ဖြစ်နေရေးကင်းလက်တာနဲ့စီးလိကျမှုတွေတနင်္လာနေ့ကပြုလုပ်ခဲ့တဲ့အကြောင်းတရုတ်စစ်တပ်အရှေ့ပိုင်းစစ်မြေပြင်ဖြစ်တဲ့ထိုင်ဝမ်ကျွန်းဒေသကိုတာဝန်ယူရတဲ့တပ်ဖွဲ့ကွဲကပြောပါတယ်။တရုတ်တို့ရဲ့အခုလိုစီးလိကျတဲ့အပြုမူတွေကနိုင်ငံခြားမိတ်ဆွေတွေလာရောက်လည်ပတ်တာကိုဟန့်တားစေမှာမဟုတ်ဘူးလို့ထိုင်ဝမ်ဝန်ကြီးချုပ်ချုပ်ဆန်းချန်ကပြောပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံမှာမိန်ကလေးငယ်တွေကိုပညာသင်ကြားခွင့်ပေးပင်နဲ့တာလီဘန်တွေရဲ့ဒီနှစ်အစောပိုင်းတုန်းကဆုံးဖြတ်ချက်ကြောင့်ပြည်တွင်းထုတ်ကုန်စုစုပေါင်းရဲ့1.5%ခန့်ဆုံးရှုံးစီတယ်ဆိုပြီးတော့ကရတမကကလေးများရန်ပုံငွေအဖွဲ့ UNICEF ကပြောပါတယ်။အခုပြောင်းကာလအတွင်းမှာဆုံးရှုံးခဲ့တဲ့ပြည်တွင်းအသတင်ထုတ်လုပ်မှုကိုပြန်ဖြည့်နိုင်ဖို့မပြည့်မီနိုင်တာကိုလည်းလေ့လာချက်တွေမှာဖော်ပြထားပါတယ်။အကယ်၍မိန်ကလေး3တန်းလောက်ကအလဲတန်းကျောင်းပညာရေးပြီးဆုံးတဲ့အထိသင်ယူခွင့်ရပြီးတော့အလုပ်လုပ်ခွင့်ရမယ်ဆိုရင်အာဖဂန်စီးပွားရေးအတွက်အနည်းဆုံးဒေါ်လာ 5.4 ဘီလီယံရှာဖွေပေးနိုင်မယ်ဆိုပြီးတော့ UNICEF ကပြောပါတယ်။ဒါအပြင်ဝင်ငွေနဲ့မဆိုင်တဲ့တခြားကဏ္ဍတွေဖြစ်တဲ့အမျိုးသမီးဆရာဝန်၊သူနာပြည်နဲ့ဆရာမတွေလည်းမလုံလောက်တဲ့ပြဿနာကိုကြုံနေရနိုင်တယ်ဆိုပြီးတော့ UNICEF ကပြောပါတယ်။မူလာတဲ့ကြောင်းထက်တဲ့မိန်ကလေးဥယျာဉ်နဲ့လာတာအပြင်ဆယ်ကျော်သက်ကိုဝင်ရောင်းမှုနဲ့ဆက်ဆက်တဲ့ကျန်းမာရေးကုန်ကျစရိတ်တွေလည်းတိုးလာနိုင်တဲ့အကြောင်း UNICEF ကထောက်ပြထားပါတယ်။တာလီဘန်ရဲ့လုပ်ရဟာအံ့အားသင့်ပွေကောင်းပြီးတော့အင်မတန်ဆေးပြတ်မိတဲ့အကြောင်း UNICEF ရဲ့အာဖဂန်ကိုယ်စားလှယ်ဒေါက်တာမိုဟာမက်အာယိုယာကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။မိန်ကလေးငယ်တွေရဲ့အခြေခံအခွင့်အရေးဖြစ်တဲ့ပညာရေးမပေးတာကြောင့်ကလေးလူကုန်ကူးမှုနဲ့ငငယ်ရွယ်ရွယ်နဲ့အာဓမ္မအိမ်အောင်ချပေးတာအပါအဝင်အမျက်ထုတ်ခံရနိုင်စေပိုများစေတဲ့အကြောင်းကိုလည်းသူကပြောပါတယ်ရှင်။
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဟိုင်းဒိုမီတာ57 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1505ကနေပြောင်းထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကနေတနင်္လာနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာနိုင်ငံတော်တမ်မီငန်ဒေါ်ဆန်းစုကြည်တရားဆွဆွဲတရားဆွဲဆိုခံထားရတဲ့အမှုတွေအပေါ်ဒေါ့စ်ဒေါခင်ဂျီဖောင်ဒေးရှင်းနဲ့ဆက်ဆက်တဲ့အာဂရိအမှု၄မှုအတွေ့ထောင်ဒဏ်6နှစ်နေပြည်တော်အကျဉ်းထောင်အထူးတရားရုံးကဒီကနေ့ချမှတ်လိုက်ပါတယ်ဒီကနေ့နေပြည်တော်အကျဉ်းထောင်အထူးတရားရုံးကချမှတ်လိုက်တဲ့အမှုတွေတွေထဲမှာဒေါခင်ဂျီဖောင်ဒေးရှင်းအတွက်နေပြည်တော်လာရောက်တော်စိုက်ပျိုးသက်မွေးပညာသင်တန်းကျောင်းစီမံကိန်းမြေနေရာနှစ်ခုရယူခဲ့တာနဲ့ဆက်ဆက်တဲ့အမှုနှစ်ခုနဲ့လာရောက်တော်စီမံကိန်းအတွင်းနေထိုင်ဖို့နေအိမ်ဆောက်လုပ်တဲ့ဆိုပြီးဆွဆွဲထားတဲ့အမှုတွေအပြင်ရန်ကုန်တိုင်းဒေသကြီးအတွင်းဒေါခင်ဂျီဖောင်ဒေးရှင်းမြေနေရာငှားရမ်းမှုမှာပေါက်ဈေးတဲ့နေအောင်လှုပ်ဆောင်ခဲ့တဲ့အမှုအတွက်ဆွဲဆိုထားတဲ့အမှုတွေပါဝင်ပါတယ်နေပြည်တော်မှာဆွဲဆိုထားတဲ့အမှု၃မှုအတွက်ထောင်ဒဏ်၃နှစ်နဲ့ရန်ကုန်မှာဆွဲဆိုထားတဲ့အမှုအတွက်တိကျ၃နှစ်ချမှတ်လိုက်တာဖြစ်ပါတယ်နေပြည်တော်မှာဆွဲဆိုထားတဲ့အမှုတွေထဲမှာဒေါက်တာဆန်းစုကြည်အပြင်အနယ်ဒီအစိုးရလက်ထက်နေပြည်တော်မြို့တော်ဝန်ဒေါက်တာမြို့အောင်နဲ့ဒုတိယမြို့တော်ဝန်ဦးရမင်းဦးနေပြည်တော်စီပင်သာရေးကော်မတီဦးမင်းသူတို့လည်းပူးတွဲတရားဆွဲဆိုခံခဲ့ရပါတယ်သူတို့၃ဦးစလုံးကိုလည်းထောင်ဒဏ်၃နှစ်ထိချမှတ်ခဲ့ပါတယ်အဂတိလိုက်စားမှုတပ်ဖြည့်ရေးဥပဒေပုံမှန် 55 နဲ့တရားဆွဲဆိုထားတဲ့ဒီအမှု၄မှုအတွက်ဒေါက်တာဆန်းစုကြည်တနည်းကြော်ကြားတရားရင်ဆိုင်ခဲ့ရပါတယ်အမိန့်ချခဲ့တဲ့အမှုတွေနဲ့ပတ်သက်လို့သက်ဆိုင်ရာအဆင့်ဆင့်ကိုဆက်လက်အယူခံဝင်ဖို့အတွက်ဒေါက်တာဆန်းစုကြည်ရဲ့ရှေ့နေတဲ့ဘက်ကပြင်ဆင်နေပါတယ်ဒေါက်တာဆန်းစုကြည်ကတော့သူ့အနေနဲ့ဥပဒေမဲ့လှုပ်ဆောင်ခဲ့တာနောက်ပြီးအလွဲသုံးစားလှုပ်ဆောင်ခဲ့တာမရှိခဲ့တာမို့အပြစ်မရှိဘူးလို့တရားရုံးမှာထွက်ဆိုထားပါတယ်ဒေါက်ခင်ဒေါက်တာဆန်းစုကြည်အပေါ်အမှုပေါင်းဒါဇင်ကျော်နဲ့တရားဆွဆုထားတာမှာဒီအထက်မှာအဂရိလိုက်စားတဲ့ဆွဆွဲချက်နဲ့တရားဆွဆုထားတဲ့အမှု10မှုလည်းပါဝင်ပါတယ်ခင်ဗျာအနောက်တစ်ဆက်တဲ့မြန်မာနိုင်ငံသတင်းကိုဆက်ပြီးပြောရမယ်ဆိုရင်တော့ရခိုင်လက်နက်ကိုင် AA အဖွဲ့နဲ့စစ်ကောင်စီတို့စီရေးတင်မာနေတဲ့ရခိုင်ပြည်နယ်ကနေရာ3ခုပလက်ဝမြို့နယ်ကနေရာတနေရာမှာပြီးခဲ့တဲ့ဩဂုတ်လ17ရက်နေ့က AA အဖွဲ့နဲ့စစ်ကောင်စီကြားတိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့ပြီးနှစ်ဖက်တိုက်ခိုက်တိုက်ဆုံတာတွေရှိတယ်လို့ရခိုင်လက်နက်ကိုင် AA အဖွဲ့ဘက်ကဒီကနေ့သတင်းထုတ်ပြန်ပါတယ်ရခိုင်ပြည်နယ်မောင်တော်မြို့နယ်နဲ့ရသေတောင်မြို့နယ်ကရခိုင်လက်နက်ကိုင်အဖွဲ့ဝင်တွေရှိတဲ့နေရာတွေစီပြီးခဲ့တဲ့ဩဂုတ်လ17ရက်နေ့ကစစ်ကောင်စီပူးပေါင်းတပ်ဖွဲ့ဝင်တွေဝင်ရောက်လာတာကြောင့်တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ခဲ့ပါတယ်။အဲ့ဒီတိုက်ပွဲအတွင်းမှာအေအေတပ်ဖွဲ့ဝင်တချို့ထိခိုက်တေဆုံးဒဏ်ရာရတာတွေရှိပြီးစစ်ကောင်စီတပ်သား40နီးပါးတေဆုံးသွားသလိုလက်နက်ခဲယမ်းအများအပြားကိုလည်းတင်းစီရမိခဲ့တယ်လို့အေအေရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ဒါ့အပြင်ပလက်ဝမြို့နယ်ကတထေးကုန်းရွာဘက်မှာလည်းပြီးခဲ့တဲ့ဩဂုတ်လ17ရက်နေ့ကစစ်ကောင်စီနဲ့အေအေအဖွဲ့ကြားတိုက်ပွဲပြင်းထန်ခဲ့ပါတယ်။ တယ်လက်ရှိမှာလည်းစစ်ကောင်စစ်ဘက်ကလူအင်အားလက်နက်ခဲယမ်းတွေကိုရဟယင်တွေစစ်သင်္ဘောတွေစစ်ကားတွေနဲ့ပြောင်းရွှေ့တာတွေလှုပ်ဆောင်နေတာကြောင့်တိုက်ပွဲတွေဒီထက်ပိုပြီးပြင်းထန်လာနိုင်တယ်လို့အေအေထုတ်ပြန်ချက်မှာဖော်ပြပါတယ်ဒါအပြင်စစ်ကောင်စီရဲ့ထိုးစစ်တွေကိုလည်းအေအေအဖွဲ့အနေနဲ့မိဖက်အဖွဲ့အစည်းတွေညီနောင်မဟာမိတ်အဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့ခုခံတိုက်ခိုက်သွားမှာဖြစ်တယ်လို့လည်းဒီကနေ့ထုတ်ပြန်ချက်မှာဖော်ပြပါတယ်ဒီတိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာတော့မရှိသေးပါဘူးခင်ဗျာ
။ American သမ္မတဟောင်းဒေါ်နယ်ထရမ့်ရဲ့ Florida ပြည်နယ်ကကိုယ်ပိုင်အင်ကိုပြီးခဲ့တဲ့သတင်းပတ်တုန်းက FBI Federal စုံစမ်းစစ်ဆေးဘီရိုကရှာဖွေခဲ့ပြီးတဲ့နောက်ပိုင်း American ပြည်အောင်စုမှဥပဒေစိုးမိုးရေးရဲဝန်ထမ်းတွေအပေါ်မှာချိန်ချမှုတွေတိုးလာနိုင်နေဆိုပြီးတော့ FBI နဲ့အမင်းပြည်လုံခြုံရေးဌာနကသတိပေးထားပါတယ်။ CBS ရုပ်သံသတင်းမှာတော့ Florida ပြည်နယ်ကသမ္မတဟောင်းထရမ့်ရဲ့နေအိမ်ကိုရှာဖွေခွင့်ဝရမ်းထုတ်ပြန်ပြီးတဲ့နောက်မှာ Federal ရဲတပ်ဖွဲ့ဝင်တွေအပေါ်မှာချိန်ချမှုတွေတိုးလာတဲ့အကြောင်းနဲ့တခြားရဲတပ်ဖွဲ့ဝင်တွေအပေါ်မှာလည်းချိန်ချမှုတချို့ရှိခဲ့တာကိုဖော်ပြထားပါတယ်။ပောက်ကွဲစီတဲ့ဘုံတွေ FBI ဌာနချုပ်ရှေ့မှာလာချတာပြည်တွင်းစစ်ဆိုပြီးတော့လက်နက်ကင်ပုံကံဖို့တောင်းဆိုလာတွေတောင်ပါဝင်နေဆိုပြီးတော့ချင်းချောက်မှုတွေနဲ့ပတ်သက်ပြီးထုတ်လွှင့်တဲ့ CBS သတင်းမှာကိုကဖော်ပြထားပါသည်ချင်းချောက်မှုတော်တော်များများ online ကနေတဆင့်ဖြစ်တာဆိုပြီးတော့လည်းဖော်ပြထားတာပါဒီချင်းချောက်မှုတွေနဲ့ပတ်သက်လို့သတိပေးချက်သတင်းလာထုတ်ပြန်ထားတာထားတယ်ဆိုတော့ကိုအမိပြေလုံချိုရေးဌာနက writer သတင်းဌာနကိုအတည်ပြုပြောဆိုထားပါသည်ဒါပေမဲ့လည်းဒီသတိပေးချက်မှာပါတဲ့အကြောင်းအရာတွေအသေးစိတ်ကိုတော့ writer သတင်းဌာနကိုပြောဆိုဖို့ညင်ဆန်ခဲ့ပါတယ်ရှင
်ပိုလန်နဲ့ဂျာမနီနယ်ကြားအော်ဒါမြစ်ထဲက50တန်လောက်စုပြုံတည်ကြည်ခဲ့တဲ့ဖြစ်ရကြောင်းဘလို့အစိတ်အသင့်တည်ဆုံးတယ်လဲဆိုတာကိုသက်ဆိုင်ရာတာဝန်ရှိသူတွေစုံစမ်းစစ်ဆေးနေကြပါတယ်ဂျာမနီနိုင်ငံဘက်မှာတော့အရာနဲ့ချီတဲ့စေတနာဝန်ထမ်းတွေငါးတေတွေကိုဖယ်ရှားနေကြပါတယ်နှစ်ပေါင်း40အတွင်းဒီလိုငါးတွေအစုလိုက်တည်ဆုံးတာမျိုးတစ်ခါမှမတွေ့ခဲ့ဘူးလို့ငါးဖန်သမားတယောက်ကပြောပါတယ်တက်ခွဲကန်းကနဦးစမ်းသက်ချက်တည်းအရငါးတွေတည်ဆုံးခဲ့တဲ့အိုရာမြေကြီးထဲမှာစားတတ်အမြောက်အများပါဝင်နေတယ်လို့ဖော်ပြပါတယ်ဒါပေမဲ့ဗဒါအစိတ်အသင့်နဲ့ဓာတ်တော်မတွေ့ရတဲ့အကြောင်းပိုလန်သဘာဝပတ်ဝန်းကျင်ထင်းသေးဝန်ကြီးကပြောပါတယ်။အိုရာမြစ်ဟာချက်သမရနိုင်ငံတွေကစီးဆင်းတဲ့မြစ်ဖြစ်ပြီးပိုလန်နဲ့ဂျာမနီနယ်ကြားကိုဖြတ်သန်းစီးဆင်းသွားတာပါ။အခုလိုငါးရီအစုလိုက်အပြောင်းလဲတည်ဆုံရတဲ့ဖြစ်ရတဲ့ရေအစိတ်တင်တာကိုအဖြေရှာဖို့ထုတ်နိုင်သူကိုပိုလန်ငွေတသန်းဒေါ်လာနဲ့ဆို2,000နဲ့ညီများတဲ့စုငွေကိုစုချမယ်လို့ပိုလန်ပြည်ထောင်စုဝန်ကြီးဌာနကကြေညာထားပါတယ်။
ပြည်ထင်ကိုလိုနီအောက်ကနေလွတ်မြောက်တဲ့85နှစ်မြောက်လွတ်လပ်ရေးနေ့ကိုအိန္ဒိယနိုင်ငံမှာကျင်းပခဲ့ပြီးတော့ဒီနောက်25နှစ်အတွင်းမှာဖွံ့ဖြိုးတိုးတက်တဲ့နိုင်ငံအဖြစ်အသွင်ပြောင်းဖို့ရည်ရွယ်ချက်ကိုဝန်ကြီးချုပ်နရင်ဒရာမိုဒီကချပြပြောဆိုသွားပါသည
်။ဤကောင်ရဲ့ဘာမှရှိရမလား။အပနီအာခေါ့ကေဆာမလေ။အာရ်ဒ20 22 25ဆ
ကျွန်တော်တို့တက်တဲ့အတွေ့အိန္ဒိယနိုင်ငံကိုဖွံ့ဖြိုးတဲ့နိုင်ငံတစ်ခုဖြစ်ဖို့လှုံ့ဆော်သွားရပါမယ်။ကျွန်တော်တို့မျက်စိရှိမှာအသက်20 21 25အနှစ်အရွယ်တိုင်းပြည်ရဲ့အနာဂတ်လူငယ်တွေကိုတွေးနေရပါတယ်။အိန္ဒိယနိုင်ငံလွတ်လပ်ရေးနှစ်တရာပြည့်ချိန်မှာဒီလူငယ်တွေလည်းအသက်50အရွယ်လောက်အရွယ်ကောင်းဖြစ်ကြမှာပါ။ဘဝရဲ့အနှစ်20 25နှစ်အတွင်းမှာအိန္ဒိယနိုင်ငံရဲ့အိမ်မက်တွေလက်တွေ့အကောင့်ထဲပေါ်ရပါမယ်ဆိုပြီးတော့အိန္ဒိယဝန်ကြီးချုပ်ဘူဒီကပြောသွားတာပါ။ဩဂတ်လ15ရက်နေ့တင်းလာနေမှာကြာရောက်တဲ့အိန္ဒိယနိုင်ငံရဲ့လွတ်လပ်ရေးနေ့မှာသူကမြို့တော်ညူဒီလီက18ရာစုမူခဲခစ်ခံတက်နေကနေတဆင့်မင်းကုန်းပြောခဲ့တာဖြစ်ပြီးတော့ရေးတက်ဖွဲ့ရေးဝန်တန်းထောင်နေချီလုံချုံရင်တိတိကျကျချထားခဲ့ပါလေ
ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုက်တဲ့မအီတန်စင်တို့ကြီးညာပေးခဲ့ကြတာပါရှင်။ VOA မြန်မာပိုင်းရဲ့ August 15ရက်တင်းနလာနေ့ညပဲအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်။အခုဆက်ပြီးတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးသွားပါမယ်။ရွှေဈေး23သိန်းကျော်သွားတဲ့သတင်းနဲ့ထိုင်းမြန်မာနယ်စပ်ကချက်နဲ့ဘတ်ငွေလဲလှယ်တဲ့ငွေလဲကောင်တာတွေကလူတွေဖမ်းဆီးခံရတဲ့သတင်းတွေကိုမကြခင်မှာထုတ်လွှင့်ပေးပါမယ်။အခုရေဆုံးတော့ဒေါန်ဆန်းစုကြည်နောက်ထပ်ထောင်ဒဏ်ချခံရတဲ့သတင်းကိုပြောပြပေးပါမယ်ရှင်။ရန်ကုန်နဲ့နေပြည်တော်တို့မှာဒေါခင်ဂျီဖောင်ဒေးရှင်းအတွက်မြေနေရာတွေငှားရမှုနဲ့အာဂရီလိုက်စားမှုလုပ်တယ်ဆိုပြီးတော့မှဒီတရားစွဲခဲ့တဲ့အမှု၄မှုအတွက်ဒေါန်ဆန်းစုကြည်ကိုနေပြည်တော်အထူးတရားရုံးကထောင်ဒဏ်6နှစ်ချခဲ့ပါတယ်။ရန်ကုန်မှာ1မှုနေပြည်တော်မှာ3မှုနဲ့အစောပိုင်းကတည်းကတရားစွဲထားတဲ့အမှုတွေဖြစ်ပါတယ်။နေပြည်တော်ကအမှု3မှုအတွက်ပူးတွဲတရားစွဲခံခဲ့ရတဲ့ဒေါက်တာမျိုးအောင်ဦးမင်းသူနဲ့ဦးရမင်းဦးတို့လည်းတပေါင်းနဲ့ထောင်ဒဏ်3နှစ်စီထောင်ဒဏ်ချခံရပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းအပြည့်အစုံကိုမတ်ခင်ဖြူတွေးဆက်ပြီးတော့ပြောပြပါမယ်ရှင်။
ဒီကနေ့နေပြည်တော်အချင်းထောင်ထူတရားရုံးမှာဒေါ်ဆန်းစုကြည်အပေါ်ချမှတ်လိုက်တဲ့အမှုတွေတဲ့ဒေါခင်ကြီးဖောင်ဒေးရှင်းအတွက်လာရောက်တော့စိုက်ပျိုးသက်မွေးပညာသင်တန်းကျောင်းစီမံကိန်းမြေနေရာရယူခဲ့တာနဲ့ဆက်ဆက်တဲ့အမှုနှစ်ခု။နောက်လာရောက်တော့စီမံကိန်းအတွက်နေထိုင်ဖို့ နေအဆအဦးဆောက်လုပ်တဲ့ဆိုပြီးဆွဆွဲထားတဲ့အမှုတွေအပြင်ရန်ကုန်တိုင်းဒေသကြီးအတွင်းဒေါ်ကင်ဂျီဖောင်ဒေးရှင်းမြေနေရာငှားရမ်းမှုမှာပေါက်ဆေးချက်နေအောင်လှုပ်ဆောင်ကဲမှုတွေအတွက်ဆွဲဆိုထားတဲ့အမှုတွေပါဝင်ပါတယ်။နေပြည်တော်မှာဆွဲဆိုထားတဲ့အမှုသုံးမှုအတွက်ထောင်နဲ့သုံးနှစ်တပေါင်းနဲ့နောက်ရန်ကုန်မှာဆွဲဆိုထားတဲ့အမှုအတွက်တီးခြားသုံးနှစ်ချမှတ်လိုက်တာပါ။နေပြည်တော်မှာဆွဲဆိုထားတဲ့အမှုတွေထဲမှာဒေါက်ဆာစုကြည်အဖြစ် NLD အစိုးရလက်ထက်နေပြည်တော်မြို့တော်ဝင်ဒေါက်တာမြို့အောင်ဒုမြို့တော်ဝင်ဦးရဲမင်းဦးနောက်နေပြည်တော်စီပင်သာရေးကော်မတီဝင်ဦးမင်းသူတို့လည်းပူရဲတရားဆွဲဆိုခံခဲ့ရပါတယ်။သူတို့၃ယောက်စလုံးကိုလည်း၆နံ၃နှစ်အထိချမှတ်ခဲ့ပါတယ်။အာဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55နဲ့တရားဆွဲဆိုထားတဲ့ဒီအမှု၄မှုအတွက်ဒေါက်ဆာစုကြည်တနစ်ကြော်ကြားတရားရင်ဆိုင်ခဲ့ရတာပါ။အမိန့်ချခဲ့တဲ့အမှုတွေနဲ့ပတ်သက်လို့သက်ဆိုင်ရာအဆင့်ဆင့်ကိုဆက်လက်အယူခံဝင်ဖို့အတွက်ဒေါက်ဆန်းစုကြည်ရဲ့ရှင်းလင်းတွေဘက်ကပြင်ဆင်နေပါတယ်။ဒေါက်ဆန်းစုကြည်ကတော့သူ့အနေနဲ့ဥပဒေမဲ့လှုပ်ဆောင်ခဲ့တာ၊နောက်အလွဲသုံးစားလှုပ်ဆောင်ခဲ့တာတွေမရှိခဲ့တာမို့အပြစ်မရှိဘူးလို့တရားရုံးမှာထွက်ဆိုထားပါတယ်။ဒေါက်ဆန်းစုကြည်အပေါ်အမှုပေါင်းတရာစင်ကျော်နဲ့တရားစွဲဆိုထားတာမှာဒီထဲမှာအကတိလိုက်စားတဲ့ဆွဆွဲချက်နဲ့တရားစွဲဆိုထားတဲ့အမှုဆယ်မှုလည်းပါပါတယ်။ဒီဆယ်မှုတွေကကနအူးစွဲဆိုထားတဲ့အကတိအမှု၄မှုကိုအပြစ်သက်အမိန့်ချမှတ်လိုက်တာပါ။ဆွဲဆိုထားတဲ့အမှုတွေနဲ့ပတ်သက်လို့တရားရုံးကြားနာမှုတွေကိုသတင်းတောက်တွေလာရောက်ခွင့်မရှိသလိုဒေါက်ဆန်းစုကြည်ရဲ့ရှေ့နေတွေကိုလည်းအမှုနဲ့ပတ်သက်ပြီးသတင်းမီဒီယာတွေကိုမပြောဖို့စစ်ကောင်စီကပိတ်ပင်ထားပါတယ်။အမှုစစ်ဆေးရာတွေမှာပြစ်မှုကျူးလွန်ပါတယ်ဆိုပြီးသတ်မှတ်နိုင်တဲ့ဖော်ပြချက်တွေကဘယ်တစ်ခုနဲ့မှဒေါက်ဆန်းစုကြည်မညှိစွန့်ခဲ့ဘူးဆိုတာပေါ်လွင်ထင်ရှားခဲ့တယ်လို့ဒီမှုကိုဒေါက်ဆန်းစုကြည်ဘက်ကလိုက်ပါဆောင်ရွက်တဲ့တရားရုံးနဲ့နှိစက်သူတွေကဗီဒီယိုကိုပြောပါတယ်။အချိန်ထဲမှာအပြစ်ရှိတယ်ဆိုတာခိုင်မာစေမဲ့တက်တည်ပြတာမျိုးလည်းမရှိခဲ့ဘူးလို့တရားရုံးနဲ့နှိစက်သူတွေဘက်ကပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကပဲဥဖြိုးမင်းသိန်းစီကနေရွှေနဲ့ဒေါ်လာရယူခဲ့တယ်ဆိုတဲ့အမှုအတွက်လည်းဒေါက်ဆန်းစုကြည်ကို6နဲ့3နှစ်ချမှတ်ခဲ့ပါတယ်။အဲ့ဒီအမှုကိုလည်းအထက်တရားရုံးအယူခံဝင်ထားပြီးလမ်းမဲ့ပုတ်ထူးနေမှာဆုံးဖြတ်မယ်လို့မျှော်လင့်ထားပါတယ်။အသက်89နှစ်ရှိပြီဖြစ်တဲ့ဒေါက်ဆန်းစုကြည်ဟာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်နိုင်ငံတော်လှုပ်ဝက်အဥပဒေချိုးဖောက်မှုတဘာဝကပ်ပေးဥပဒေချိုးဖောက်မှုရွေးကောက်ပွဲဥတွေချိုးဖောက်မှုနောက်အကြမ်းလိုက်စားမှုအမှုတော်တော်များများနဲ့စစ်ကောင်စီဘက်ကတရားစွဲဆိုတာကိုခံထားရတာပါအသက်89နှစ်ရှိပြီဖြစ်တဲ့ဒေါက်ဆန်းစုကြည်ဟာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်နိုင်ငံတော်လှုပ်ဝက်ဥတွေချိုးဖောက်မှုသဘောဝဘေးအန္တရာယ်ဆိုင်ရာဥတွေချိုးဖောက်မှုရွေးကောက်ပွဲဥတွေချိုးဖောက်မှုနောက်အကြမ်းလိုက်စားမှုအတော်များများနဲ့စစ်ကောင်စီဘက်ကတရားစွဲဆိုတာကိုခံထားရတာဖြစ်ပါတယ်ရှင်
ဒေါက်ဆန်းစုကြည်ဟာအခုဆိုလို့ရှိရင်ဒီစုစုပေါင်းထောင်တန်းအနှစ်20ချခံထားရတာဖြစ်ပါတယ်ရှင်။ကြံ့ငွေတန်ဖိုးကျနေတဲ့မြန်မာနိုင်ငံမှာရွှေဈေးတွေစံချိန်တင်တက်နေတဲ့သတင်းကိုအခုဆက်ပြီးတော့ပြောပြပါဦးမယ်။မြန်မာနိုင်ငံမှာဒီရွှေလုပ်ငန်းရှင်များအသင်းကတရားဝင်ထုတ်ပြန်တဲ့ရွှေတစ်ကျပ်သားရဲ့ရည်ညွှန်းတန်ဖိုးဟာပထမဆုံးအကြိမ်23သိန်းကျော်ဖြစ်သွားပါတယ်။ဒေါ်လာဈေးကစားမှုတွေကြောင့်ရွှေဈေးကိုပါထိရခက်နေတယ်လို့ရွှေလုပ်ငန်းရှင်တွေက VOA ကိုပြောပါတယ်။ကြံ့ငွေနဲ့လဲနှုံထိုးကြပြီးငွေလဲနှုံမတည်ငြိမ်မှုကြောင့်ဆက်သုံးစီပြက်လက်မှုတွေလည်းကြုံတွေ့နေကြပါတယ်။စစ်ကောင်စီကတော့ဆက်သုံးစီနဲ့ပတ်သက်တဲ့ကောလာဟာလတွေကိုမယုံဖို့နဲ့မစိုးရိမ်ဖို့အာမခံပြောဆိုနေပါတယ်။စီးပွားရေးအခြေအနေကြောင့်ရန်ကုန်ကပေးပို့တဲ့သတင်းကိုကိုစံကျော်ပြောပြပေးပါမယ်ရှင်
။ဒေါ်လာဈေးအတက်ညံပြီးမြန်မာကြံ့ငွေတန်ဖိုးကျဆင်းသွားတဲ့တစ်ချိန်ထဲမှာရွှေဈေးနှုန်းကလည်းထိမ့်သိမ်းရခက်ခဲနေပြီးအခုဆိုရင်ရွှေတစ်ကျပ်သားကိုကျပ်23သိန်းအထိပထမဆုံးအကျဉ်းရောက်လာခဲ့တယ်လို့ရွှေလုပ်ငန်းရှင်များအသင်းရဲ့ဥက္ကဋ္ဌက VOE ကိုပြောပါရတယ်။ပြင်ပမှာဒေါ်လာကိုကျပ်3000လောက်အထိဈေးခွန်နေရကြောင်းအခုလိုအခြေအနေရောက်နေတာလို့သူကပြောပါရတယ်
။အဓိကတော့ဒေါ်လာဈေးပေါ့။ကျွန်တော်ပြည်ရင်းဒေါ်လာဈေးရကြာဟိုအိုက်ထားပြီးတော့ဖောက်နေတယ်အဲ့လိုဖြစ်။ဆယ်နေနေရလို့ကျွန်တော်တို့ကိုဆိုင်ပါရမှာဆိုင်သွားခွင့်နဲ့ဆိုင်သွားခွင့်နဲ့အချိန်မှာဟိုချန်ပြီးရောက်ရတဲ့လူတယောက်ကဈေး9000ကိုသူကဒေါ်လာဝယ်ခြင်းနဲ့ဆိုပြီးတော့ဈေးဘုံကတင်လိုက်တာ။တင်လိုက်တဲ့အိုင်ဒီယာသဆောင်းကျော်ရ90ကျော်ပေါ်တော့သူကအဲ့ဒါ3000လေးပြေးမယ်ဆိုရှင်းတာချက်ချင်းအရွှေလေးတော့နှစ်သိန်းတက်သွားအောင်လေကျွန်တော်ဒီရက်ထဲမှာလည်းချိန်ရတဲ့အနေနဲ့အထက်သေးရှိတယ
်ဒေါ်လာငွေလဲနှုန်းဟာကြိုက်ရောင်းကြိုက်ဝယ်ဈေးကွက်မှာအမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ3000လောက်ထိတရားမဝင်ပေးဝယ်နေရတာတွေရှိတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်ရန်ကုန်ရွှေလုပ်ငန်းရှင်များအသင်းရုံမှာအရင်ကလိုရွှေရောင်းဝယ်မရှိသလိုဈေးမြင့်ခွန်နေရာကြောင့်ပြင်ပရွှေဈေးကတစ်ကျပ်သားကိုကျပ်26သိန်းလောက်ဖြစ်လာတယ်လို့သူကပြောပါတယ်ကြိုင်ရောင်းကြိုက်ဝယ်ဈေးကွက်မှာတချို့ကလည်းရွှေတစ်ကျပ်သားကိုကျပ်28သိန်းအထိဈေးခွန်နေပါတယ်။တကယ်တော့ရွှေတန့်စင်ဖို့တွေမှာရွှေကိုမနာတဲ့ထုတ်နေပေမဲ့ဒေါ်လာဈေးကြောင့်ရွှေကင်ထားသူတွေများနေတဲ့အတွက်ဈေးမကျနိုင်သေးတာလို့ရွှေကုန်သည်အသင်းဥက္ကဋ္ဌကပြောပါတယ
်။ဟုတ်တယ်။ဥပဒေမှာကျွန်တော်ရွှေအဖြစ်လုပ်ငန်းတွေပတ်နေလို့ရှိသေးတယ်။ရွှေကမရှာဘူးဒီဘက်ကကုန်တယ်ကြီးရဲ့သဘောတဘာဝအရာအဲ့ဒေါ်လာရောက်လာရင်ဒါရောင်းတဲ့လူကရှုံးသွားပြန်ရင်ရှုံးသွားတဲ့ရောင်းတဲ့လူကမရောင်းတော့ဘဲနဲ့ခိုင်ခိုင်ရပေါ်ပါဒါနဲ့ခိုက်တာပဲဖြစ်သွားပါပါ။နောက်ပိုင်းကျရင်တော့ဒေါ်လာလေးပြင်ကြပါရင်တော့ဘုံပြန်ကြပါပါ
ဗဟုဗန်ရဲ့အမေရိကန်ဒေါ်လာရည်ညွှန်းတက်မှုကတော့ဒေါ်လာကို2100ကျပ်ဖြစ်ပါတယ်။ဒါပေမဲ့ပြင်ပမှာတော့ဒေါ်လာကိုကျပ်3000ဝန်းကျင်နဲ့ပဲအယောင်းဝယ်လုပ်နေကြတာပါ။အထူးသဖြင့်သွင်းကုန်လုပ်ငန်းရှင်တွေကဒေါ်လာကိုဈေးကွက်ပေါက်ဈေးအတိုင်းလိုက်ပြီးဝယ်နေရတယ်လို့စောင်းစီလုပ်ငန်းရှင်တူဦးက VOA ကိုပြောပါတယ်။အန
ောက်ဆုံးကတော့ policy နဲ့ပတ်သက်တဲ့ဒေါ်လာပို့ဆိုးလုပ်လိုက်တဲ့အခါကျတော့ဘလုံးကကျပ်တော့အပြင်မှာမောင်ကိုကြီးမောင်ကိုကြီးတော့မောင်ကတရားတက်တော့အဲဘလုံးဝေရှားပါပြီးဒီပိုင်းသမားကြီးလေတို့ကြီးကလောတဲ့ငွေမရတဲ့ခါကျလုပ်ငန်းကိန်းကိန်းတွေကုန်ပြတ်ရပေါ့
73စီပြက်လက်တာလဲဒေါ်လာငွေရှားပါတာနဲ့အဓိကသက်ဆိုင်နေတယ်လို့73စီရောင်းချသူတချို့ကပြောပါတယ်ပြီးခဲ့တဲ့တစ်ပတ်အတွင်းနေရာအနှံ့မှာ73စီပြက်လက်ပြီး92အောက်တိန်တလီတာကိုကျပ်4000လောက်ထိတက်ခဲ့ပါတယ်စစ်ကောင်စီပြောခွင့်ရဘိုးချုပ်ဇော်မင်းထွန်းကတော့73စီနဲ့ပတ်သက်လို့စိတ်ဝင်စရာမရှိတဲ့အကြောင်းစီသင်းမောတွေတီလွာစိတ်ကမ်းမှာစိုက်ကက်စီချနေပြီးခံမှန်းကြီးစီတန်ကြိမ်6000လောက်ချနေတဲ့အကြောင်းနဲ့မကြခင်ရပိုင်းအတွင်းမှာလည်းတန်ချိန်2000လောက်ထပ်ဝင်လာမယ်လို့ပြောဆိုနေပါဗျ။တကယ်တော့73စီကပြက်လက်တာမဟုတ်ပဲအယောင်းဆိုင်တွေကဈေးနှုန်းအပြောင်းလဲဖြစ်လာမယ်လို့ယူဆပြီးအယောင်းရက်တာကန့်သက်ရောင်းချတာတွေလုပ်နေတာလို့စစ်ကောင်စီရဲ့ရန်ကုန်တိုင်းအစိုးရဘက်ကကြေညာထားပါဗျ။မယောင်းပေးတဲ့73စီဆိုင်တွေကိုလည်းကြီးကြပ်အေးအေးယူသွားမယ်လို့ပြီးခဲ့တဲ့သတင်းပတ်ကုံကကြေညာချက်ထုတ်ပြန်ထားပါဗျ။
ဒါကတော့ရွှေဈေး23သိန်းကျော်အထိဈေးတက်နေတဲ့အခြေအနေနဲ့73စီဝယ်ရခက်ခဲနေတဲ့အခြေအနေတွေပါရှင်။ဒီသတင်းနဲ့တစ်ဆက်တည်းပဲမြဝတီမှာဒီငွေလဲသူတချို့ဖမ်းဆီးစစ်ဆေးခံရတဲ့သတင်းကိုပြောပြပါဦးမယ်။ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီမြို့မှာထိုင်းငွေနဲ့မြန်မာကျပ်ငွေလဲလှယ်ပေးတဲ့ငွေလဲလုပ်ငန်းဆိုင်တွေကိုစနေတနင်္ဂနွေရုံးပိတ်ရက်ကဒီစစ်ကောင်စီဘက်ကအရဲဝင်းနဲ့ရဲတွေဝင်ရောက်သိမ်းဆီးပြီးတော့လူ10ယောက်လောက်ကိုဖမ်းဆီးသွားတယ်လို့ငွေလုပ်ငန်းလှုပ်ကန်သူတွေကပြောပါတယ်။ငွေလဲခုံတွေကနေဘန်းငွေတွေကိုလည်းတည်ယူသွားတယ်လို့မျက်မြင်တွေကပြောပါတယ်။အခုလိုမျိုးထိုင်းနယ်စပ်ကဒီငွေလဲကောင်တာလုပ်ငန်းတွေကိုဝင်ရောက်ဖမ်းဆီးထိန်းသိမ်းတာမျိုးအရင်တုန်းကမရှိဘူးတဲ့အကြောင်းထိုင်းမြန်မာနယ်စပ်ကနေ VOA သတင်းတောင်မအေးမှသတင်းပေးပို့ပါရရှင်
။ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီမြို့အမှတ်3ရပ်ကွက်ကြံကင်းလန်းကထိုင်းငွေနဲ့မြန်မာကျပ်ငွေလဲတဲ့လုပ်ငန်းလုပ်ကိုင်နေတဲ့ဆိုင်လေးတွေကိုဩဂုတ်လ23ရက်နေ့ကဝင်ရောက်စီးနှင်းပြီးလူကိုလည်းဖမ်းငွေတွေလည်းသိမ်းယူသွားတယ်ဆိုပြီးထိုင်းမြန်မာနယ်စပ်ကပြည်သူတို့ကပြောပြပါတယ်
။အတုံးငယ်နဲ့နှစ်လည်းနှစ်နာရီတော့မှအဲကျန်ကလာမဆင်ငွေလဲကုန်နေပေါ့။ထိုင်းမြန်မာငွေလဲနေတယ်ငွေလဲစားနေတဲ့လူတွေကတော့ဒီနေ့အရဝက်အကပေါင်းမိတဲ့ဟာတနတ်တစ်ခါကြထိုးပြီးတော့အင်ကြီးအရှိတွေကအဲဒီလူအယောက်30လောက်ရှိတယ်ကိုကောင်လိုက်ပိတ်ထိုင်နေတယ်ဝိုင်းမြောက်ခံလာတယ်ဆယ်ယောက်လောက်ပါပါ။လူအလုံးအောင်ဆယ်ယောက်ပါပါငွေလဲဟုတ်ဆက်ကုန်ပါပါ။ဘာကြောင့်မှမပြောပါအဲ့ဒါပဲအကုန်လုံးကောက်ဟန်ပြီးကောက်ကောက်တောက်တင်သွားတာပဲအဲ့ထိုင်းဘတ်ငွေတွေအကုန်လုံးရှိတဲ့ဥစ္စာတွေအကုန်လုံးအိမ်ပေါ်မှာလိုက်စားအဲ့ဒီလူဟာလေအကုန်လုံးခုံထဲမှာရှိတဲ့ပတ်စံတွေအကုန်လုံးကောက်တင်သွားတာထိုင်းဘတ်တွေထိုင်းဘတ်ငွေတွေဒီကထားပြီးကြိုးယူတာမြန်မာငွေတအားကြခါကြအဲ့ထိုင်းဘတ်ငွေနဲ့မြန်မာငွေတွေဝယ်ဆူကောင်းမှဘလို့ဖန်းလာတာဘလို့ဖန်းလာတာဘာဘလို့မှစဉ်းစားလို့မရ
မျက်မြင်တွေ့ရှိသူတို့ကလည်းအခုလိုပြောပြပါတယ်
တော်တော်ဘာလို့ဘာလို့မပေးကြဘူးကျန်ရင်းလမ်းတွေထဲမှာလမ်းကြားအေးတူတခြားဆန်နေဟို
နေစမျိုးဖြစ်တဲ့အတွက်မြန်မာကျပ်ငွေနဲ့ထိုင်းဘတ်ငွေလဲလှယ်တဲ့နေရာတွေလည်းအများကြီးရှိနေတာပါမြောက်ရီမြို့ရဲ့တစ်ဖက်ကမဲဆောက်ဈေးမှာလည်းအခုလိုမျိုးငွေလဲလုပ်ငန်းလုပ်ကိုင်နေတဲ့ဆိုင်လေးတွေအများအပြားရှိပြီးနေရက်ပြန်ကြမဲ့မြန်မာလူသမားတွေကတော့ကျပ်ငွေနဲ့လဲလှယ်တာရှိသလိုထိုင်းအတွင်းပိုင်းကိုသွားမဲ့သူတွေကလည်းကျပ်ငွေကနေဘတ်ငွေလဲလှယ်တာတွေလည်းလုပ်နေကြတာပါအလားတူမြောက်ရီမြို့မှာတော့ချစ်ကြည်တရားပတ်ဝန်းကျင်နဲ့လှေကိတ်တွေအနီးအနားမှာအခုလိုမျိုးငွေလဲလို့ရတဲ့နေရာတွေအများအပြားရှိပြီးနှစ်ပေါင်းများစွာဒီလိုအလုပ်တွေလုပ်ကိုင်စားတောက်နေကြတာလို့လည်းနေဆက်မှာအလုပ်လုပ်ကိုင်နေသူကပြောပြပါတယ်
။ဒေဝင်တရားဘုရားပြန်တဲ့လူအားရှိအားပြန်တဲ့လူတွေပါကြတာအဲ့မှာမြောက်ရီမှာသာလဲတာရှိတယ်။သူသိကြတာလဲဒီနောက်အဲ့ဒီမျိုးကကောင်းဝင်မှာလဲတာရှိတယ်။ဗဒားထိတ်မှာလဲတာရှိတယ်။ဗဒားနှစ်ထိတ်မှာလဲတာရှိတယ်။တစ်ထိတ်မှာလဲတာအကြံငယ်ဘက်မှာလာပြန်လဲတာရှိတယ်။ကျုံငယ်နှစ်ပေါင်း20 30တဲ့ဒီလိုပဲလောက်ထားမယ်ကြာလာပြီအခုစိုးရတက်လာမှအခုမှဖမ်းကားလေးတဲ့ဥစ္စာ
အခုဆိုရင်ညဝတီဘက်မှာထိုင်းဘက်ဝင်ဆောင်ထားတဲ့သူတွေကလည်းဖမ်းဆီးပြီးတော့ငွေတွေသိမ်းယူခံရမလားဆိုပြီးစိုးရိမ်စိတ်တွေရှိနေပါတယ်ညဝတီမြို့ဟာနေဆက်မြို့ဖြစ်ပြီးကုန်တယ်အများစုကစီးပွားရေးလုပ်ငန်းတွေလုပ်ကိုင်စားတောက်ဖို့အတွက်အခြေချနေထိုင်နေတဲ့မြို့လည်းဖြစ်ပါတယ်ထိုင်းဘက်ကကုန်ပစ္စည်းတွေဝယ်ဖို့အတွက်ဘက်ငွေဆောင်ထားသူတွေကလည်းစိုးရိမ်စိတ်တွေရှိလာပြီးထိုင်းဘက်ကဘက်ငွေတွေပြန်ပို့လာတယ်လို့လည်းကြားရလို့လဲဆိုပါတယ်အခုဆိုရင်မြန်မာကျပ်ငွေတန်ဖိုးဟာတစ်နေ့တည်းတစ်နေ့ညော့နေလာပြီးငွေစည်းမတည်ငြိမ်မှုတွေကြောင့်ထိုင်းမြန်မာနယ်စပ်မှာကုန်ပစ္စည်းအယောင်းဝယ်လုပ်နေတဲ့မြန်မာကုန်သည်တွေအဖို့လည်းအခက်အခဲတွေကြုံနေရပါတယ်ဩဂုတ်လ15ရက်နေ့မှာတော့မြန်မာကျပ်ငွေတသိန်းကိုထိုင်းဘက်ငွေ1320အထိပဲပေါက်ဈေးရှိပါတယ်ရှင
်။ဒါကတော့ထိုင်းချီဆိုင် VOA သတင်းတော်မအေးမှသတင်းပေးပို့တာပါရှင်။အခုဆက်ပြီးတော့ဒီချင်းပြည်နယ်ပလောဝမြို့နယ်မှာအခြေခံစားကုန်တွေဈေးတက်နေတဲ့အကြောင်းပြောပြပေးပါဦးမယ်။ စားသားကုန်တွေဈေးတက်နေတဲ့ပလောဝမှာဆံဝယ်ဖို့တော့မှအတော်လေးခက်ခဲနေတယ်လို့ဒေသခံတွေကပြောပါတယ်။ဆံအပါအဝင်ကုန်တွေတင်ပို့နေတဲ့အထက်ရေလမ်းကြောင်းကိုပိတ်ဆို့ထားလို့ဆံပြက်လက်နေတယ်လို့ကူညီခဲ့စေပေးနေသူတွေကလည်းပြောပါတယ်။ပလောဝဘက်ကအခြေအနေအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့မအီတန်းစင်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်။
ချင်းပြည်နယ်ပလောဝမြို့နယ်မှာအေးအေးနဲ့စစ်ကောင်စီကြားထိတွေ့တိုက်ပွဲတွေကြောင့်ဩဂုတ်လအစပိုင်းကတည်းကကြောက်တော်ပလောဝရေလမ်းကြောင်းကိုစစ်ကောင်စီဘက်ကပိတ်ထားတယ်လို့ဒေသခံတွေကပြောပါတယ်။လမ်းကြောင်းဖြတ်တောက်ထားလို့ဒေသတွင်းမှာအခြေခံစားတောက်ကုန်စည်းလုံးတွေတက်နေပြီးဆံဝယ်ယူနိုင်ဖို့လည်းမလွယ်ကူတော့တဲ့ကြောင်းပလောဝဒေသခံတယောက်ကပြောပါတယ်
။အခြေခံစားတောက်ကုန်တွေတော့အစီတော့အရင်တုန်းကနဲ့စာရင်တော့တက်တာပေါ့။ဆံစည်းတွေလည်းတက်တယ်အလွေတကူကဝယ်လို့အခုကဆိုလို့လို့စေကဆံကကျွန်တော်တို့ပုံမှန်ဝယ်လို့မရဘူးဗျကျောက်တော်ကကျွန်တော်တို့အဝင်ရှိမှာပေါ့ကျွန်တော်ဒီကုန်သေးတွေကဒီဆံရောင်းတဲ့လူတွေကသူတို့ဒီကျောက်တော်ကတည်းလို့ရမှာသူစီမံလို့ဝယ်လို့ရတာကိုလို့လို့စေတော့ဒီမှာဒီကျွန်တော်တို့ကဘလောက်မကနေလဲအချင်းနေစီကြီးကြောင်ပေါ့နော်ဒါလူုံကြီးကြောင်ပေါ့နော်အဲ့ဒါသွားလို့နည်းနည်းခက်ခဲရှိတယ်နဲ့သူတွေအဲ့ဒါကြောင့်နေနေဥပလေးဒီမှာလွတ်လွတ်လပ်လပ်ဝယ်လို့မရတာကျွန်တော်တို့အတွက
်ဆန်နဲ့ဆက်သုံးစီစီးပြီးအစမတန်တက်နေပြီးတော့ဝယ်ယူနိုင်ဖို့ကလည်းခက်ခဲနေတာပါတချို့စားတောက်ကုန်တွေကတော့ဝယ်လို့ရနေပြီမဲ့လေဈေးနှုန်းတွေကတဖြည်းဖြည်းတက်လာနေတဲ့အကြောင်းဒေသခံတယောက်ကပြောပါသည
်ကိုတော်ရီတော့ဝယ်လို့ရတော့မှာပဲခင်ဗျာဈေးကြီးတယ်ဆိုရင်တော့စီဝိုင်းသမားတွေရဲ့ထုံးစံပဲလေသူတို့ဈေးတင်ရောင်းခြင်းမရှိဘူးပေါ့တက်တာတော့တက်တယ်ပဲရှိတယ်
ကျောက်တော်ပလောဝရေလမ်းကြောင်းကနေတဆင်ရခိုင်ပြည်နယ်ကျောက်တော်မြို့ကနေချင်းပြည်နယ်ပလောဝမြို့နယ်စီကိုဆန်အဓိကတင်ပို့ပေးနေတာပါအခုလိုနှစ်ဖက်ထိတွေ့တိုက်ပွဲတွေကြောင့်လမ်းကြောင်းပိတ်ဆို့ခံရပြီးကုန်စည်စီးဆင်းမှုကလည်းရပ်တန့်နေပါတယ်ဩဂတ်စ်လအစပိုင်းကလေးကရေလမ်းကြောင်းပိတ်ဆို့လိုက်ပြီးတော့အချိန်ကြာလာတဲ့အမျှဒေသခံတွေစားနပ်ရိက္ခာပြတ်တောက်မှကိုကူညီပေးနေသူတွေကစိုးရိမ်နေကြပါတယ်အဓိကစားနပ်ရိက္ခာဖြစ်တဲ့ဆန်ပြက်လက်တာမဖြစ်စေဖို့နိုင်ငံတကာကကူညီပေးနေတဲ့အဖွဲ့တွေနဲ့ပါချိတ်ဆက်ပြီးတော့စာရွက်နိုင်အောင်ကျိုးပန်းနေတဲ့အကြောင်းကုညီပင်းနေသူကိုကျော်သိန်းကပြောပါလေ
။ဟိုတောက်တော်မြောက်ဖားချန်တွေကိုတည်လို့မရတဲ့အခြေအနေဖြစ်သွားပြီးဆိုတော့ဘလဝတ်ကတော့ချန်တကယ်တက်လက်နေတာပါ။ကျွန်တော်တို့ဘလဝတ်ကချန်ရစီရနောက်တစ်ခုကဆားရဒီပေါ့နော်။ဟိုချီခင်ဆားတုံးကုန်ပစ္စည်းတွေကကျွန်တော်တို့ဒီဖက်ပေါ့နော်။အဲ့ဒီဖက်မှာရှိတဲ့၃ဆွေကျော်လိမ့်မယ်။အဲ့ဒီရော်တွေဆိုရင်အခုကဆန်ကရိုးရိုးနှစ်တင်မှာတော့ကဆန်တွေကိုကျွန်တော်တို့စီကဆန်ပြီးတင်မှာပဲအဲ့ဒီဖက်မှာဆန်ဘုရားဆားတော့လာအရှင်ပြေလေနော်။အခုကပလောဝဘာမှဆိုစံတိတ်ကိုကျွန်တော်ဒီလိုပြတ်တယ်မို့စံတိတ်ကိုတသိန်းကျွန်တော်တို့မနေ့ကပဲကြာတယ်စံတိတ်ကိုတသိန်း3-4000တော့ဝယ်လို့မရနဲ့အခြေအနေဖြစ်တော့ပြီဆိုတာကြားပါတယ်ကျွန်တော်ကနော်ကျွန်တော်တို့ကျောက်တော်ဘက်ကဆံမရောက်ရင်သူကဒီဆံကတော့ဒီဒီကဟိုအရေးကြီးဆုံးတဲ့ဟိုအလွယ်အချက်တစ်ခုဖြစ်တော့တယ်ရိုးရိုးစေးသွားမယ်ဆိုဆံပါလို့မရဘူးသူကဟိုမှာပေါ့မြန်မာကတော့သူကအေးကိုရိတ်ခါဖြတ်တယ်ပုံစံမျိုးဒါပေမဲ့အေးကိုရိတ်ခါဖြတ်တာမဟုတ်ဘူးပြည်သူတွေကဒုက္ခရောက်တော့တာကကျွန်တော်တို့အဲ့ဒါမနေ့ကတော့အစည်းအဝေးလုပ်တယ်ကျွန်တော်တို့ကအဲ့ဒီပြည်သူတွေကိုကျွန်တော်တို့အငတ်ပေးလို့မရဘူးလို့ဟုတ်တယ်နီးနဲ့ကျွန်တော်တို့ကတော့ ICRC နဲ့ဘာလို့ရမလဲဒီတမျိုးမျိုးနဲ့တော့ကျွန်တော်ဆန်ကိုတင်ပို့လို့ရတယ်တော့လုပ်ရမယ်အဲ့တော့မဟုတ်ဆိုဒီမိုးတွေမှာတော်တော်များများဟိုစားနေရိတ်ကပြတ်တော်မှုနဲ့အငယ်သေးကိုချုံနာနိုင်မျိုးလို့ပြောပါတယ်ခင်ဗျာ
ပလောဝမျိုးနယ်ကဆေးပေးဆောင်စခန်းတချို့မှာလည်းရိတ်ခါထောက်ပံ့မှုတွေမရောက်သေးလို့စားတောက်ဖို့ဒုက္ခရောက်နေကြပါလိမ့်ပလောဝမျိုးနယ်တရေကုန်းကြီးရွာမြောက်ဖက်အနီးဝင်းကျင်မှာစစ်ကောင်စီနဲ့ထိတွေ့တိုက်ပွဲတွေဖြစ်နေတာရဲတပ်ဘက်နှစ်ဘက်ရှိပြီးဆိုပြီးတော့အေအေဘက်ကထုတ်ပြန်ထားပါလိမ့်စစ်ကောင်စီဘက်ကတော့ပလောဝဘက်မှာအေအေနဲ့ထိတွေ့တိုက်ပွဲဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဒုစုံတရားထုတ်ပြန်တာမရှိသေးပါဘူးဒေသခံတွေကတော့နှစ်ဖက်ထိတွေ့တိုက်ပွဲတွေကြောင့်လမ်းကြောင်းပိတ်ဆို့ခံရပြီးတော့စားနပ်ရိက္ခာပြက်လက်တဲ့အချိန်ဒီဒီထက်ပိုပြီးတော့မဆိုးလာဖို့ကိုမျှော်လင့်နေကြတာလို့ပြောဆိုနေကြပါတယ်ရှင်
။ဒါကတော့ချင်းပြည်နယ်ပလောဝဘက်ကအခြေအနေဖြစ်ပါတယ်ရှင်။ဘရာဇီးလ်နိုင်ငံမှာကော်ဖီထုတ်လုပ်တဲ့လုပ်ငန်းတွေတိုးတက်နေတဲ့အကြောင်းစီးပွားရေးအစီအစဉ်နဲ့နားမကြားသူတွေစီးကြက်ညီညီဂီတတန်တွေခန်းစားနိုင်မဲ့ကိရိယာတွေကိုဘလို့နည်းပညာတွေနဲ့ထုတ်လုပ်ထားတယ်သိရမယ်ဘလော့ဂါတွေပြောသမျှစတဲ့ဒီတင်းလာနေညဘက်ထုတ်လင့်ပေးနေကြအပတ်စဉ်အစီအစဉ်တွေကိုလည်းဒုတိယပိုင်းမှာဆက်ပြီးတော့ထုတ်လင့်တဲ့အခါမှာဆက်နားဆင်ရမှာဖြစ်ပါတယ် VOA အစီအစဉ်တွေကိုည10:00နာရီအထိလိုင်းတို32 32 52မီတာတို့ကနေပြီးတော့ထုတ်လင့်ပေးနေတာဖြစ်ပါတယ်ရှင
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေရပါမြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမြန်မြန်ကန်တို့ကိုကြည့်ရှုကြရပါပါ Lurumay Sway Yotan Lango Panyu Jishu Jine Swin Yudelsa 70B Asia Bin Juru Channel Diyate Damam Ho Tancom 6 Juru Channel Diyana Setonugane Panyu Jishu Namari Juru Panyu Mu Udeze Chelago Vue Nyamawa Internet Samyanane Vue Nyama Facebook Samyanaroma Popjat Hawarishi Yamanaya Vue that we see the demon they put behind Mu Lurumay Sway Yau Lakevari no
Minglava Shin, August La Sangaya, Dinilani, Yabet, Dinirinugo, Nyasa and IT Sabra Tolan Binibare, Jama Sumya Momashin. Brazil and Twa Coffee Rating, a Jat Tempo are counted on it at two. Coffee Bin Sabio the Relay, a Jedwimian Coffee, Muted Retoloni at Chang, Siboy, a CSA. Namaja the Relay, Kidago, Kanzana, and Lobitari, Kriari, a Chang, Bloggery, Biodamiane, Hong Kong, Mira Boki, Dapwe, a Chang, Tatayan, the Renoir, Sara, a season, we go Sabra Tolan Bidabu Shibare, a cool in Zono, Shililo Nippale, a Chang, Susie Tari, the Renda, Masugo, Timpia, Bibame. မြန်မာနိုင်ငံမှာရှစ်လေးလုံးလူလူအောင်ကြွားမှုကြီးဖြစ်ခဲ့တာ30လေးနှစ်ပြည့်တဲ့အထိမ်းအမှတ်နဲ့ပြီးခဲ့တဲ့တပတ်တင်းလာနေတုန်းကရန်ကုန်မြို့အပါအဝင်မြို့တချို့မှာစန္ဒပြလှူရှားမှုတွေရှိခဲ့ပါတယ်ဆေးရနာရှင်ပြုတ်ကြရေးကြိုးပမ်းရမယ်တာဝန်ကိုဆက်လက်လက်ဆင့်ကမ်းယူနေတာဖြစ်တယ်လို့စန္ဒပြသူတွေကပြောပါတယ်တင်းနောက်မှတ်စုအဖြစ်ရန်ကုန်ကပေးပို့တာကိုကိုယ်စော်ဝင်လှိုင်တင်
လေနေမြောက်ရှစ်လေးလုံးဒီမိုကရေစီဒေါ်လာရေးအထိတ်မှလှုပ်ရှားမှုတွေမြန်မာနိုင်ငံနေရာတချို့မှာကျင်းပခဲ့ကြပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဒုတိယအကြိမ်များကြာရောက်တဲ့ရှစ်လေးလုံးနှစ်ပတ်လည်နေ့မှာပြည်ရင်းပြည်ပလှုပ်ရှားမှုတွေအကြောင်းရန်ကုန်ကပေးပို့တဲ့ဒီတစ်ပတ်ရဲ့သတင်းတော်မှတ်စုအစီအစဉ်ကိုတင်ပြပေးပါမယ်ကျွန်တော်ကတော့ဇွန်ဝက်လိုက်ပါ34နှစ်မြောက်ရှစ်လေးလုံးအရေးတော်ပုံနှစ်ပတ်လည်နေ့အဖြစ်တက်ကြွလှုပ်ရှားသူတချို့ကမပြီးဆုံးသေးတဲ့ရှစ်လေးလုံးလူတို့လွတ်မြောက်ရေးတို့အတူယုံဆိုတဲ့စာရန်ကန်ဆောင်ပြီးဩဂုတ်လ10ရက်ပြီးခဲ့တဲ့တနင်္လာနေ့တုန်းကရန်ကုန်မြို့နယ်နေရာတချို့မှာလျှက်တပြက်ဆန္ဒပြတာတွေရှိခဲ့ပါတယ်။လုံခြုံရေးတင်းကျပ်ထားတဲ့ရန်ကုန်မြို့အတွင်းလူအသွားအလာများပြီးစစ်ကောင်စီတပ်တွေရှိနေတတ်တဲ့နေရာတွေထဲမှာပဲလှုပ်ရှားမှုတချို့ရှိခဲ့တာပါ။ဆုလင်နဲ့အင်းရကံပောင်နားမှာနံပါတ်၈ခန်းရေးထားတဲ့ထီးအနက်ရောင်ဆောင်းပြီးလူငယ်၄ဦးကရှစ်လေးလုံးနှစ်ပတ်လည်နေ့ကိုထီးတပိတ်အဖြစ်လှုပ်ရှားခဲ့ပါတယ်။ရွှေပြည်သာမြို့နယ်မှာလည်းတောင်းသားတမကအဖွဲ့တွေပူးပေါင်းပြီးမပြီးဆုံးသေးတဲ့ရှစ်လေးလုံးလူတို့လူမြောက်ရေးတို့အတူယုံဆိုတဲ့စာသားကိုမြို့နယ်အတွင်းကနေရာတချို့မှာချိတ်ဆွဲပြီးရှစ်လေးလုံးလူတို့လှုပ်ရှားမှုမှာပါဝင်ခဲ့ပါတယ်။ရန်ကုန်မြို့မှာစစ်ကောင်စီကလုံခြုံရေးတင်းကျပ်ထားတဲ့အခြေအနေတွေကြောင့်ရွှေပြည်သာမြို့နယ်ကအမြင်ပြင်တပိတ်တွေကိုယာယီယာနာထားပေမဲ့ရှစ်လေးလုံးနေ့မှာတော့လုံခြုံရေးတင်းကျပ်ထားတဲ့ကြားကပဲလှုပ်ရှားမှုဖြစ်ခဲ့တယ်လို့ရွှေပြည်သာမြို့နယ်တပိတ်ကော်မတီတာဝန်ရှိသူတဦးကပြောပါတယ်။
ကျွန်တော်တို့ရဲ့အဖုံးမော်ကိုရောက်လာတဲ့ဒီတမိုင်းမီးတာဝန်ကြီးကိုကျွန်တော်တို့ကဟိုရွရွချွချွနဲ့တာဝန်ထမ်းဆောင်ဖို့အတွက်တာဝန်ရှိတယ်လို့ထင်ထားတဲ့အတွက်ကြောင့်ကျွန်တော်တို့ဒီလိုမျိုးဟိုဆရာနာရှင်ဒုက္ကြကြီးပေါ့နော်ဒီကဆရာနာရှင်ဒုက္ကြကြီးကိုတလိုက်မမတ်နဲ့ကျွန်တော်တို့တွေလှုပ်ဆောင်နေခြင်းပဲဖြစ်ပါတယ
်2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းလိုက်ချိန်ကစပြီးဒေသခံကာကွယ်ရေးလက်နက်ကိုင်တော်လှန်ရေးအဖွဲ့အစည်းတွေလည်းနေရာဒေသတချို့မှာပေါ်ပေါက်လာခဲ့ပါတယ်ဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့အကြားမကြာခဏဆိုသလိုတိုက်ပွဲတွေဖြစ်နေတဲ့စကိုင်းတိုင်းအတွင်းကဒေသတွေမှာလည်းအာဏာရှင်တော်လှန်ရေးလူထုလှုပ်ရှားမှုတွေကအခုချိန်ထိရှိနေပါတယ်။စကိုင်းတိုင်းစလင်းကြီးမြို့နယ်မှာလည်း34နှစ်မြောက်ရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံနှစ်ပတ်လည်နေ့အထိမ်းအမှတ်ပြုလုပ်ခဲ့ပြီးအဲ့ဒီလှုပ်ရှားမှုမှာလူထုပါဝင်တာလည်းရှိခဲ့ပါတယ်။အာဏာရှင်ကိုတော်လှန်တဲ့နေရာမှာလူထုပါဝင်မှုကလည်းအရေးကြီးပြီးတော့ဒီအပေါ်ကိုဒေသအသီးသီးမှာရှိနေကြတဲ့လက်နက်ကင်အဖွဲ့တွေကလည်းကာကွယ်ပေးဖို့ရင်းမပင်ဆလင်းကြီးကျေးရွာပေါင်းစုံတပိတ်ကော်မတီဦးဆောင်သူတဦးကပြောပါတယ
်ဒီကျွန်တော်လှုပ်ရှားနေတာတော့ဆလင်းကြီးရင်းမပင်ဆိုပြီးတော့ကျွန်တော်တို့ကဒီရွာပေါင်းစုံတပိတ်ဦးဆောင်ကော်မတီဆိုတော့ဖွဲ့တဲ့အခါမှာဟိုလူတို့ကလည်းပါတယ်ဆိုတော့တချက်တော့ရှိရပါတော့ကျွန်တော်တို့လှုပ်ရှားတဲ့နေမြေကရန်သူနေမြေပေါ့နော်ရန်သူအခြေစိုက်စခန်းနေတဲ့အရန်ကြီးတဲ့နေရာပဲလေအနေရနေတဲ့နေရာမှာလူတို့တိုက်ပွဲတွေပေါ်ဆောင်ရတဲ့နေရာမှာအနေရတော့များလာပါတော့သို့တော့အဲကျွန်တော်တို့လူမျိုးရန်သူစခန်းနေတဲ့မနီးဆက်တဲ့အခြားတော့ဒေတာကဒီသခိုင်းတိုင်းမှာမဟုတ်ဘူးနဲ့တနိုင်ငံလုံးမှာရှိတဲ့ကျေးလက်ဒေတာကလူလူတွေအနေနဲ့လူလူတိုက်ပွဲတွေကိုယုံကြည်ကြည်နဲ့ကျွန်တော်ပြန်လည်ဖော်ဆောင်ပေးခြင်းနဲ့ပြီးရင်တော့သက်ဆိုင်ရာဒီလက်နက်ကင်တော်လိုင်းအင်အားစုတွေအနေနဲ့လည်းလူလူတိုက်ပွဲတွေပေါ်မှာတိုက်ပွဲနှိမ့်နာခြင်းမတူပေမဲ့အခါအလျော်စွာဝန်ရံပူးပေါင်းပြီးတော့မှဒီလူလူတိုက်ပွဲတွေကိုလုံခြုံရေးယူပြီးတော့မှဆောင်ရွက်နိုင်တာမျိုးတွေဆောင်ရွက်ပေးဖို့အဲဒါလေးပြောကျွန်တော်ကဖြည့်ဆွတ်ပြောခြင်းနဲ့ပေါ့လေဒါမှလူလူတိုက်ပွဲအရှိန်ပြန်ကောင်းလာမှတော်လိုင်းတော့ကပို့ပြီးတော့အကောင်းလာမှာပေါ့နော်အဲအဲ့ဒါလေးကိုကျွန်တော်ဖြည့်ဆွတ်ပြောခြင်းပါလေဗျ
34 နှစ်မြောက်ရှစ်လေးလုံးနှစ်ပတ်လည်နေ့မတိုင်ခင်မှာပဲထင်ရှားတဲ့88မျိုးဆက်ခေါင်းဆောင်တဦးဖြစ်တဲ့ကိုကျင်းမီအပါအဝင်နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုစစ်ကောင်စီဘက်ကတည်တံပေးကွပ်မြစ်လိုက်တာကြောင့်နိုင်ငံတကာကဝေဖန်ရှုတ်ချနေတဲ့အချိန်ဖြစ်ပါတယ်။ရန်ကုန်အမေရိကန်တန်ယုံကတော့ကိုကျင်းမီအပါအဝင်ဒီမိုကရေစီအရေးအတွက်လှုပ်ရှားရင်းအသက်ဆုံးပါခဲ့သူတွေကိုအမတ်တရဂုဏ်ပြုတဲ့အကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ယာယီသမရဒူဝါလရှိလာကဒီနွေဦးတော်လိုင်းရင်မှာဆစ်အာနာရှင်တွေကိုလုံးဝအမြင့်ဖြတ်ပစ်ဖို့လိုတယ်လို့ရှစ်လေးလုံးအထက်မှအောက်မွေပွဲအခမ်းအနားမှာအွန်လိုင်းကနေပြောကြားခဲ့ပါတယ်
။တို့ယနေ့ဒေါ်လာကြီးဟာ88မျိုးဆက်ဒေါ်လာကြီးရဲ့နောက်ဆက်ဖြစ်တဲ့ Spring Revolution ခေါ်တဲ့နွေဦးတော်လိုင်းရဲ့ဖွဲ့မှအိုးဆောင်နေတဲ့ကောင်းဆောင်ကြီးများနဲ့ပတ်သက်မှုကတော့ဆစ်အာနာရှင်ကိုဘယ်တော့မှမျက်နှာသာပေးလို့မရဘူး။အငုတ်ရောလုံးဝပြတ်ထွက်သွားအောင်နောက်ဆုံးဖြစ်နိုင်တော့အဲ့ဒီအဘုတ်တွေမထွက်နိုင်အောင် acid ပါလောင်းပြီးတော့ကျွန်တော်တို့အမြင့်ဖြတ်ရမှာဖြစ်ပါတယ
်ဒီမိုကရေစီအရေးလှုပ်ရှားသူတွေနဲ့အဖွဲ့အစည်းအသီးသီးကလည်းရှစ်လေးလုံးအရေးတော်ပုံနှစ်ပတ်လည်အထိမ်းအကျညာချက်တွေထုတ်ပြန်သလိုလှုပ်ရှားမှုတွေနေရာအနှံ့မှာကျင်းပခဲ့ကြပါတယ်ပြည်တွင်းမှာရှိနေတဲ့ဒီမိုကရေစီအရေးလှုပ်ရှားသူတွေဟာဩဂုတ်လ9ရက်10ရက်နဲ့9ရက်နေ့တွေမှာရှစ်လေးလုံးအထိမ်းအလှုပ်ရှားမှုတွေကိုပုံစံမျိုးစုံနဲ့ပြုလုပ်ခဲ့ကြသလိုပြပနိုင်ငံအသီးသီးမှာရှိနေကြတဲ့မြန်မာနိုင်ငံသားတွေဟာလည်းရှစ်လေးလုံးလှုပ်ရှားမှုတွေကိုပြုလုပ်ခဲ့ကြပါတယ်။88မျိုးဆက်တူဖြစ်တဲ့ဥမင်းကိုနိုင်ကလည်းရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံ34နှစ်တိုင်ခဲ့တဲ့အထိအခုအချိန်မှာလည်းဒီမိုကရေစီအတွက်နှွေဦးတော်လိုင်းရေးမှာပါဝင်သူတွေရှိနေတယ်လို့အွန်လိုင်းကနေပြုလုပ်တဲ့34နှစ်ပြည့်ရှစ်လေးလုံးအခမ်းအနားမှာပြောကြားပါတယ
်။ပြည်သူတွေအားလုံးရဲ့ဆွေမျိုးတွေထဲမှာမိသားစုတွေစုဝင်နေတဲ့မှာတော်လိုင်းတပ်သားတွေပါဝင်နေပါတယ်။ပုံစံမျိုးစုံနဲ့ပါနေတာ။နိုင်ငံတကာရောက်နေတဲ့ပြည်သူတွေထဲမှာတော့မှအလုကျန်းတော့ရတဲ့ကျွန်တော်တို့ရဲ့ဤကိုတွေမောင်နှမတွေအောက်ခြေသိအလုတွေနဲ့ဝင်းဝေးရှာရှာနေရသူတွေနောက်ဆုံးအခုလောက်ရတဲ့ကျွန်တော်တို့ပြည်သူတွေကိုယ်တိုင်သူတို့အကျွေးတွေကိုမဆက်နိုင်သေးပဲနဲ့ဟောဒီတော်လိုင်းရေးထဲမှာနိုင်ငံရေးထဲမှနေကြသေးပါတခြားသောလုံအားများတံမိုးများနဲ့ပါဝင်နေကြသေးပါခုနပြောခဲ့သလိုမိသားစုတွေသူဝင်တိုင်းအတိုင်းဝိုင်းတိုင်းမှာတော်လိုင်းတက်သားတွေပါနေပ
ါရှစ်လေးလုံးထိမှရန်ကုန်မြို့မှာပြုလုပ်တဲ့ထီးသပိတ်ကိုအမေရိကန်ဂျပန်ထိုင်ဝမ်ပြင်သစ်နဲ့ဩစတြေးလျတို့မှာလည်းဒီမိုကရေစီအရေးလှုပ်ရှားသူတွေကပြန်ပြီးပြုလုပ်ခဲ့ကြပါတယ်ဒါအပြင်တော်လိုင်းရေးအတွက်လိုအပ်နေတဲ့မြန်မာပြည်တွင်းကနေရာတွေစီလူရမ်းဖို့နယူးယောက်မှာလည်းရှစ်လေးလုံးအထိမ်းအမှရန်ပုံငွေဈေးရောင်းပွဲကိုပြပရောက်မြန်မာတွေဥဆောင်ပြုလုပ်ခဲ့ကြပါတယ်။အမေရိကန်နဲ့ကနေဒါတန်ယုံကလည်းရှစ်လေးလုံးအထိမ်းအမှကြီးညာချက်ထုတ်ပြန်ပြီးလွတ်လပ်မှုနဲ့ဒီမိုကရေစီကြိုးပမ်းနေကြတဲ့မြန်မာပြည်သူတွေအတွက်အရေးတည်တယ်လို့ဆိုပါတယ်။ဒီမိုကရေစီလွလားတောင့်တမှုနဲ့လူ့အခွင့်အရေးတွေကိုလေးစားလိုက်နာဖို့ဆီယနာရှင်အဖွဲ့အစည်းတွေကိုတောင်းဆိုထားတဲ့အကြောင်းဒီတစ်ပတ်ရဲ့သတင်းတော်မှတ်စုအစီအစဉ်ကနေတင်ဆက်လိုက်ရပါမယ
်။ရန်ကုန်ကပေးပို့တဲ့သတင်းတော်မှတ်စုဖြစ်ပါရရှင်။ဘရာဇီးလ်နိုင်ငံကကော်ဖီလုပ်ငန်းကောင်းမွန်နေတဲ့အကြောင်းစီးပွားရေးအစီအစဉ်ကိုလည်းအလှည့်ပေးပါအောင်မယ်ရှင်။ဘရာဇီးလ်နိုင်ငံကထွက်တဲ့ကော်ဖီတွေကိုကမ္ဘာနိုင်ငံတော်တော်များများကကော်ဖီဆိုင်တွေမှာရနိုင်ပါတယ်။အခုလိုနိုင်ငံသားကိုဘရာဇီးကကော်ဖီတွေတင်ပို့ရောင်းချနေရချိန်မှာကော်ဖီထုတ်လုပ်သူတွေကလည်းထူးခဲ့တဲ့အရေးအသွေးဖြင့်ကော်ဖီတစ်စိမ့်တစ်တွေနဲ့ဈေးကွက်တင်နေပါတယ်။ Rio de Janeiro မြို့မှာကျင်းပခဲ့တဲ့ကော်ဖီပွဲတော်မှာဆိုရင်လည်းအရေးအသွေးဖြင့်ကော်ဖီဈေးတွေကိုပွဲထုတ်မိတ်ဆက်ခဲ့လို့ပွဲလာသူတွေအကြိုက်တွေးခဲ့ပါတယ်။ AP သတင်းဆောင်မကိုဒီတစ်ပတ်ရဲ့ဒီစီးပွားရေးအစီအစဉ်မှာမှတ်တင်ဒီခိုင်ကတင်ပြထားပါတယ်ရှင်။
ဘရာဇီးလ်နိုင်ငံဟာကမ္ဘာပေါ်မှာကော်ဖီထုတ်လုပ်မှုအများဆုံးနိုင်ငံဖြစ်ပါသည်။နိုင်ငံတွင်းမှာရွယ်အစားဆုံးကော်ဖီစိုက်ကွင်းပေါင်း2,000,000လောက်ရှိတာပါ။ဒီထဲကတစ်ခုကတော့ Guayabel ဖြစ်ပြီး Rio de Janeiro ရဲ့အရှေ့မြောက်ပိုင်း93မိုင်အကွာကဘွန်ဂျာဒင်းမှာရှိတဲ့ကော်ဖီစိုက်ကွင်းဖြစ်ပါသည်။ကော်ဖီစုခူးတဲ့ရာသီကလည်းကုန်ဆုံးလူဖြစ်နေပါပြီ။ကော်ဖီဓီးတွေကိုလှုပ်ခါချပြီးခူးဆွတ်တဲ့ဆက်တွေနဲ့အလုပ်လုပ်ကြပါတယ်။ပြီးရင်အရွက်တွေနဲ့ရိုးတွေကိုတခါတည်းရှင်းပါတယ်။ပင်မဆောင်အရောက်မှာတော့ခူးဆွတ်ထားတဲ့ကော်ဖီတွေတဲကအထူးတန်းဝင်ကော်ဖီအတွက်တီးတန့်လုပ်ပါတယ်။လက်နဲ့ရွေးပြီးအစိမ်းရောင်ကော်ဖီဈေးအလုံးကိုဖဲပါတယ်။အယ်လီနိုရာအီသယ်ကကော်ဖီဆိုင်လေသမားတူဖြစ်ပါတယ်။
coffee se sain rue a long go phe sha de a myu tami rue shi de di niya go yu la ya ba de kaung kaung mhe de coffee rue go be chan ma de lo tuma ga pyo ge da ba after net tuma ye khin bon phit tu ro ga 2016 khu ne gre ga a thu coffee thau lo ni cha da phit ba de coffee se rue a chho dat po la si bu a twe tu ro ga tat tu o ji rue go tong pi a chin phauk ba de pi yin coffee se rue go a yai ma a chauk khan ma de Coffee site down to Adelga, a culo seppi piovare.
São cafés fermentados, a fazenda especialista em fazer cafés fermentados.
Di coffee ga odema chow ye shini babi. Di ma a chow kande niyama a chow kambu adwe. Yula raba, tu tumaga piro raba. Coffee se rego, coffee matokin, so taiza aboma muti bi. A chow kande a kimbo ma. Coffee se rego, susu bang yabang tongze tabare. Rio de Janeiro ma lu chai nya la de coffee pwe do ha so yin coffee thau lut tu re coffee a ye jwan jin tu re ne coffee sain twe naw lu lu ja twet so mu le phit par de Rio coffee pwe do ko ti ne ma a ne song 4 jin chin pa par de kala shi la da ne a mya coffee thau lut mu ne coffee sa tou mu ga da sa pyaung le tu te la da ko twet mya pe a thu thau coffee le tu la par de Patrick Potts ka Lemaya coffee a yi a twe tat mat tu phit pe coffee a twe ta khu chin si ko tong nya ka ni ti ya a chi a yi a twe tat mat number twe pe ya ba de a thu dan win coffee re phit pho ga do a ne song a lon kaung a sin a mhat 80 a ne song ya bo lo at ba de a chin dat coffee da a nat a ya da do ga a dik ka cha ba de a thu dan win coffee a phit dan win lo tu coffee thau lo tu re a ni ne ro အစင်းမြင့်တန်းဝင်ဖို့အတွက်လိုအပ်ချက်တွေကိုလေ့လာကြရပါတယ်။လက်မှတ်ရကော်ဖီအရေးအသွေးစစ်ဆေးသူ Patrick Potts ကအခုလိုပြောပါတယ်
။ Direto produtor rural
ဒီလက်ကကော်ဖီထုတ်လုပ်သူတွေထံကိုကုလန်သွားကြည့်ပါလေ။သူရဲ့ခင်းချင်းကိုစစ်ပါလေ။သူတန်းဝင်ကော်ဖီထုတ်ဖို့အတွက်ခြေနေမျိုးရှိရတွေ့ရစင်တော့ကော်ဖီပြင်တွေကိုပန်းစာပွင့်ရင်းနဲ့ဆက်လို့ကော်ဖီခူးစစ်ခြင်းနဲ့၆ခန်းကြီးအဆုံးထိသူတို့ကိုလမ်းညွှန်ပေးပါလေ
။လက်မှတ်ရကော်ဖီအရေးအသွေးစစ်ဆေးသူ Patrick Potts ကCoffee ထုတ်လုပ်မှုရဲ့အဓိကဖြစ်တဲ့အရသာပိုင်းကိုအလေးထားဆောင်ရွက်ပါတယ
်။ Pessoal hoje tá aprendendo a tomar café. Porque o café há um tempo
atrás coffee ကတည်းကမလိုပါဘူး။ချူရက်ထဲကိုလည်းမလိုပါဘူး။ချူရက်ကပါပြီးသားဖြစ်ပါတယ်။ဒါကြောင့်လဲထုတ်ထုတ် coffee ဖြစ်ရအောင်။အများကြီးတိုးလာပါတယ်။ပူကောင်းတဲ့ coffee ကိုစိုက်လာတဲ့လူများလာတဲ့ကြောင့်လဲသိပြီးကျိုးရှိနေပါတယ
်။ Coffee ပွဲတော်မှာတော့ဖွင့်နေချ coffee ဆိုင်တွေအပြင်အစ်စ်တွေလည်းပါလာပါတယ်။ Coffee ကုန်တဲ့သူဖြစ်တဲ့Landro Codiro ga akhu lo pyo ba de.
Eu tenho observado o aumento do número de cafeterias.
Coffee long nam ma hne myu thar de data kan song u pi twen long nam shin le be phi phi. Sama mo le long nam kwe lo du ri be phi phi. Dewe center ji ri de wai ma. Nan ri bo ma ni ya a nat ma coffee sain ri to la da ku twi ya ba de.
ဘာဆိုရာစ်တောင်ကော်ဖီချောင်းကိုတီထောင်သူတို့ဖြစ်တဲ့ကာလို့စ်လီမာရဲ့အနုစိတ်လာတဲ့ကော်ဖီလှော်ခြင်းနဲ့ပတ်သက်တဲ့နှီးနှော်ဖလှယ်ပွဲတွေလည်းကော်ဖီပွဲတော်မှာပါဝင်ပါတယ်။ရိုးရာနီလန်တွေနဲ့အသားကျနေသူတွေအတွက်စမ်းသစ်တဲ့နီလန်တစ်ခုဖြစ်တဲ့ကော်ဖီလှော်ခြင်းလုပ်ငန်းစဉ်ကိုဒီအစီအမံဆက်တွေကအစအဆုံးထိန်းချုပ်လုပ်ကိုင်နိုင်ပါတယ်။ကော်ဖီစိတ်တွေဟာပြောင်းဖူးပေါက်ပေါက်နဲ့တူတယ်လို့လီမာကပြောပါတယ်။ရည်ရက်ခန်းချောက်သွားတာနဲ့အမျှပေါ်လာတာလို့သူကပြောတာပါအထူးသဖြင့်ဝင်ကော်ဖီတွေကတော့ပုံမှန်အားဖြင့်အညိုပြော့အဆင့်လောက်သာလှော်ပြီးအဆင့်နှိပ်ကော်ဖီတွေကတော့အယောင်ပိုပြီးတော့ရင့်လေရှိပါတယ်ဘာဆရာတောင်ကော်ဖီချောင်းကိုတီထောင်သူတို့ဖြစ်တဲ့ကာလော့စ်လီမာကအခုလိုပြောပါတယ
်ကော်ဖီစပက်ရှယ်လ်Ele vem crescendo muito.
အထူးတန်းဝင် coffee တွေကကမ္ဘာတစ်ပါးမှာပိုပြီးတိုးလာပါတယ်။ Brazil မှာဆိုရင်တစ်နှစ်ကို30ရာခိုင်နှုန်းလောက်ကိုတိုးလာပါတယ်။ဒါတောင်မှတိတ်ပြီးနည်းနေပါသေးတယ်။လူအများစုကတော့အထူးတန်းဝင် coffee တွေအကြောင်းတိတ်ပြီးမသိကြသေးပါဘူး။လူတွေကစပြီးတော့တိလာနေပြီးပုံမှန်တောက်နေကြရုံနဲ့နှိုင်းရှင်လာပါတယ်။ဒါကပြန်လည်းမရှိတဲ့တလန်းသွားဖြစ်ပါတယ်လို့ကျွန်တော်အမြဲပြောလို့ရှိပါတယ်။တစ်ချိန်တစ်ခါလောက်အထူး coffee လုပ်ပြီးဆိုတာနဲ့အစင်အလာ coffee ဘက်ကိုပြန်လှည့်လို့မရတော့ပါဘူး
။တော့ coffee special você não consegue mais voltar para um café tradicional.
ဩဂုတ်လ17ရက်နဲ့16ရက်နေ့မှာထပ်ပြီးချင့်ပါမယ် Rio coffee ပွဲတော်ဟာဆိုရင်ထောင်နဲ့ချီတဲ့ coffee ချစ်သူတွေနဲ့အထူး coffee wallet တွေထောင်ချီတက်ရောက်မယ်လို့ခန့်မှန်းထားကြပါတယ်။ Brazil coffee လုပ်ငန်းအဖွဲ့ ABIC ရဲ့စီးရင်အရာအထူးတန်းဝင် coffee အဖြစ်အသိအမှတ်ပြုခံရတဲ့အရေးအတွက်က2022ခုနှစ်မှာ 289အထိရောက်ရှိလာပြီးဒီရေအတွက်ဟာဆိုရင်2019ခုနှစ်နဲ့နှိုင်းယှဉ်ရင်88ရာခိုင်နှုန်းတိုးလာတာဖြစ်ပါတယ်ရှင
်တရင်နာနေညဘက်အစီအစဉ်တွေကို VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်
လူခုခံရတဲ့ virus ဒါမှမဟုတ် bacteria ရောဂါပိုးတမျိုးမျိုးဝင်ရောက်လာရင်အရေအတွက်ပွားပြီးတော့ class တွေကိုတိုက်ခိုက်ပါရင်ဒါကိုရောဂါကူးစက်မှုလို့ခေါ်ပါတယ်။ဒီလိုပြင်ပကဝင်ရောက်လာတဲ့ပိုးလေးတွေကိုခန္ဓာကိုယ်ခုခံစနစ်ကသိရှိပြီးသွေးဖြူဦးတွေသုံးလို့ကာကွယ်ရေးနည်းလမ်းနှစ်မျိုးနဲ့ခုခံပါရင်ပထမတစ်ခုကအလိုလျောက်ပင်ကိုခုခံရတယ်ဖြစ်ပါရင်ဒီမှာဖန်ဆာဆဲလ်တွေကအဓိကပါ။သူတို့ကကိုယ်ခံရတဲ့ထိုးဖောက်ဝင်ရောက်လာသူတွေကိုဝါးမျိုးပြီးဖျက်ဆီးပစ်တာပါ။ဖန်ဆာဆဲတွေကဖန်ယူအစိတ်အတောက်တွေကိုဖယ်ရှားဒီလိုမြန်ဆန်ပြီးတော့ထိခိုက်တဲ့နေရာကနေတံပြန်မှုကရောဂါကူးစက်မှုကိုရန်တက်ဒါမှမဟုတ်နှေးကွေးစေပါရဲ့ဒါနဲ့တွေမလုံလောက်ပါဘူးဒီမှာသွေးဖြူဆဲတွေလိုအပ်ပါရဲ့ခုခံဆဲတွေဖြစ်ပြီးတော့သူတို့ကဇီဝအမှတ်သားကိုကြည့်ပြီးတော့ရန်သူကိုခွဲခြားသည်ပါရဲ့သွေးဖြူဆဲတွေကဗိုင်းရပ်စ်တို့ဘက်တီးရီးယားတို့ကိုတိုက်ခိုက်တာပါရန်သူဇီဝအမှတ်သားကိုတွေ့တာနဲ့သွေးဖြူဦးတွေအရေးအတွက်ပွားလိုက်ပါရဲ့ဒီမှာသွေးဖြူဥဘေးမျိုးစားကပရိပစ္စည်းတွေအများကြီးထုတ်ပေးနိုင်ပါတယ်။ပရိပစ္စည်းတွေခန္ဓာကိုယ်အနှံ့လှည့်လည်သွားပြီးတော့ဇီဝအမှတ်သားအတိုင်းလိုက်ရှာပိုးတွေကိုစွမ်းသင်အောင်လုပ်နောက်ဖန်ဆာဆဲလ်တွေကဖျောက်ဖျက်ပေးလိုက်တာပါ။ဒီသွေးဖြူတွေကတော့ရန်သူကိုရှောက်ဖွေပြီးတော့ထိခိုက်တဲ့ဆဲလ်တွေကိုဖျက်ဆီးပစ်ပါတယ်။ဒီမှာပြဿနာကရောဂါပိုးရဲ့ဇီဝအမှတ်သားကိုတွေ့တွေ့ချင်းခုခံအားစနစ်ကတုံ့ပြန်မှုနှိမ့်ကွေးတာပါ။ပြန်တိုက်ဖို့ရက်တော်ကြာတယ်လို့ယောဂါပိုးတွေတေချာအမြင့်တွေစီဖို့အချိန်ရသွားစေပါရဲ့။ကံကောင်းတာကခန္ဓာကိုယ်ကရန်သူကိုမှတ်မိနေရပဲဖြစ်ပါရဲ့။ပိုးကုဆက်ခံလိုက်ရတယ်ဆိုရင်ပဋိပစ္စည်းတွေနဲ့သွေးဖြူဆဲလ်တွေကဒီပိုးကိုမှတ်ထားလိုက်ပါရဲ့။ဒီတော့နောက်တစ်ခါဝင်လာရင်တန်းပြီးတော့တိုက်ထုတ်နိုင်ပါရဲ့။ယောဂါပိုးအစွမ်းမပြနိုင်ခင်ခုခံအားစနစ်ကမြန်မြန်လက်ဦးမှုယူပြီးတော့တိုက်ထုတ်ပါရဲ့။ကာကွယ်ဆေးကလည်းခုခံအားစနစ်ရဲ့မှတ်ဉာဏ်ကိုအသုံးချထားတာပါ။ကာဝေးဈေးကပိုးကုဆက်အောင်ပနာမဖန်တီးခုခံအားစနစ်ကိုလေ့ကျင့်ပြီးယောဂါပိုးကိုပြန်တိုက်ထုတ်ဖို့လက်နဲ့ပြင်ဆင်ခိုင်းထားတာဖြစ်ပါ၏ယောဂါဖြစ်တဲ့ပိုးဖြစ်ဖြစ်မတန်ဆွမ်းအောင်လုပ်ထားတဲ့ပိုးပိုးနေနေပဲဖြစ်ဖြစ်ခန္ဓာကိုယ်ရဲ့ထည့်လိုက်ပါ၏ဒီမှာကာဝေးဈေးကလူကိုမဖျားနာစေဘဲနဲ့ခုခံအားကိုပြန်တိုက်ခိုင်းတာပါတိုက်ခိုက်မှုကိုတံပြန်မှုပြင်ဆင်တဲ့အနေနဲ့ယောဂါပိုးပြင်ပကဝင်လာတာကိုသတိထားမိမယ်သွေးဖြူမှတ်ဉာဏ်ဆဲလ်နဲ့ပဋိပစ္စည်းကိုထုတ်လုပ်ပေးတာပါအဲ့ဒီပဋိပစ္စည်းနဲ့သွေးဖြူဦးတွေကအချိန်ကြာလာတာနဲ့အမျှပျောက်သွားတယ်လို့တခါတလေကာဝယ်ဆေးကထပ်ထိုးပေးဖို့လိုအပ်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့တင်းလာနေညဘက်အပတ်စဉ်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးပါအောင်မယ်ရှင်နီးပညာတွေခေပြေးရှေပြေးတိုးတက်နေတဲ့ဒီကနေ့ခေတ်မှာနားမကြားသူတွေဂီတတန်ဆင်တွေကိုခံစားနိုင်အောင်လုပ်ပေးထားတဲ့ပစ္စည်းတွေရှိနေပါပြီဂီတတန်တခုချင်းစီရဲ့တုံခါမှုကိုနားမကြားသူရဲ့အရေးပြားကနေတစ်ဆင့်ဂီတတန်တွေအဖြစ်ပြောင်းလဲပေးတဲ့ကြိယာတွေဖြစ်ပါတယ်တုံခါမှုဤပညာသုံးကိုမဝစ်စင်ရတဲ့ကြိယာတွေကြောင့်ဂီတဖျော်ပြပွဲတွေမှာနားမကြားသူတွေဂီတတန်ဆင်တွေကိုခံစားနိုင်ကြတဲ့အကြောင်းဘလော့ဂါတွေပြောသမျှအစီအစဉ်မှာဆက်ပြီးတော့တင်ပြပေးပါမယ်ရှင်ဆောင်းအားနာမကြသူတွေမတန်ဆွမ်းသူတွေအတွက်အမှုပညာပွဲတော်တစ်ခုကိုအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှဂျူလိုင်လကလုပ်ခဲ့ပါတယ်။တရုတ်ဆောင်ပညာပိုင်းဆိုင်ရာအဖွဲ့အစည်းကြီးဖြစ်တဲ့ Lincoln Center for the Performing Arts ကစီစဉ်တဲ့ပွဲတော်မှာနာမကြသူတွေအတွက် Disco ကပွဲ၊လက်ဟန်ပြသင်္ကေတနဲ့သချင်းလိုက်ဆိုပွဲ၊တန်ဆုံ TY ဖျော်ဖြေပွဲ၊ဂီတဖျော်ဖြေပွဲတွေပါဝင်ခဲ့ပါတယ်။တာမန်သူတွေအတွက်ညဘက်ထွက်လဲစရာနေရာတွေပေါများလာတဲ့နယူးယောက်မြို့မှမတန်ဆွမ်းသူတွေအတွက်ကတော့ညဘက်လဲစရာတွေကရှားလာတာပါ။
Nightlife for disabled people is extremely inaccessible. It's reflective of the general
ညဘက်ပေါ်လန်းတပင်တွေကမတန်ဆွမ်းသူတွေအတွက်အတော်ကြီးကိုမရှိတာပါ။နယူးယောက်မြို့မှာရောတခြားမှာပါတော်တော်ကိုမရှိသလောက်ရှားပါသေးတယ်။ night club တွေဆိုရင်တစ်ခါတလေသွားကိုသွားလို့မရတာပါ။မတန်ဆွမ်းသူတွေအတွက်တင်မဟုတ်ဖင်နဲ့အုံနောက်ဖွံ့ဖြိုးမှုပိုင်းမတူတဲ့သူတွေအတွက်လည်းမရှိပါဘူး။
ဒါကြောင့် Manhattan အရက်မှာရှိတဲ့ Lincoln Center ကြီးမှာဆွမ်းအားနားမကြားသူတွေမတန်ဆွမ်းသူတွေအတွက်သီးသန့်ဖျော်ဖြေတဲ့အမှုပညာပွဲတော်ကိုကျင်းပခဲ့တာဖြစ်ပါတယ်
Well, we really believe that the arts are central for our healing as a society and that they should
လူမှုအတိုင်းဝိုင်းအတွက်အမှုပညာကအဓိကကူစားပေးတဲ့အရာလို့ကျမတို့ယုံကြည်ထားပါတယ်နယူးယောက်မြို့မှာနေတဲ့သူတဦးတယောက်တိုင်းအမှုပညာကိုခံစားနိုင်တဲ့လို့ယုံကြည်ပါတယ်မတန်ဆွမ်းလို့ဆိုပြီးသူတို့ကိုချမ်းမထားသင့်ပါဘူးဒါကြောင့်မြို့သူမြို့သားတိုင်းအတွက်တကားဖွင့်ထားတယ်ဆိုတာမျိုးဖြစ်အောင်ကျမတို့အတက်နိုင်ဆုံးစူးစမ်းထားပါတယ်
အနုပညာပွဲတော်ကိုလာကြတဲ့နားမကြားသူတွေအတွက်ဂီတဖျော်ဖြေပွဲတွေတန်ဆုံတီးဝိုင်းဖျော်ဖြေပွဲတွေကဂီတသံတွေကိုခန်းစားနိုင်အောင်လို့တုံခါမှုနည်းပညာနဲ့အထူးပြုလုပ်ထားတဲ့ wearable device တွေကိုစီစဉ်ထားပေးပါတယ်။အဲ့လိုကိုမှဝစ်ဆင်ရတဲ့ကိရိယာတွေမှာဝစ်ကုတ်လိုကိုမှတိုင်းဝဲလိုက်ရတဲ့ကိရိယာတစ်ခုနဲ့လက်ကဝတ်ခြေချင်းဝတ်တို့မှာဝစ်လိုက်ရတဲ့ကိရိယာတွေပါပါတယ်။အရေးပြားကတစဉ်တုံခါမှုကိုသက်ဆိုင်တဲ့ဂီတတန်ဆင်တွေဖြစ်အောင်ဘာသာပြန်ပေးတဲ့Music Not Impossible ဆိုတဲ့ကိရိယာတွေကို Not Impossible Labs Company ကတီထွင်ထားတာပါ။နားကြားသူတွေဆိုရင်နားကတဆင့်တုံခါမှုကိုအသံတွေအဖြစ်နဲ့ပြောင်းလဲပေးလိုက်တယ်လို့နားမကြားသူတွေရဲ့အရေးပြားကနေတဆင့်တုံခါမှုကိုအသံအဖြစ်ပြောင်းလဲခန်းစားနိုင်အောင်လုပ်ပေးထားတာဖြစ်ပါတယ်
။ So in essence what you get is the arrangement of the music in your body, the composition. So the Vibro DJs will direct
အနည်းချုပ်ပြောရရင်အဆိုတီဂီတတန်တွေကိုခန္ဓာကိုယ်မှာပေါင်းဆက်ပေးလိုက်တာဖြစ်ပါတယ်။တယောတန်ကိုရင်ဘတ်နေရာမှာတီဆိုတဲ့အတန်ကိုနေယူနေရာမှာချဲလိုတန်ကိုလက်ကောက်ဝတ်မှာစသဖြင့်ခန်းစားနိုင်အောင်တုံခါမှုဘိုင်းကိုတာဝန်ယူရတဲ့ DJ တွေကလုပ်ပေးပါတယ်။ဘယ်နေရာမှာဘယ်ဂီတတန်ကိုခန်းစားရတာကအကောင်းဆုံးဖြစ်မယ်ဆိုတာသူတို့ကသိတဲ့အတွက်သူတို့ကဆုံးဖြတ်ပြီးတော့တုံခါမှုတွေကိုလွှတ်ပေးတာဖြစ်ပါတယ်။
နာမကြားသူတွေလည်းတာမန်အကြအာယုံခံစားနိုင်သူတွေလိုဂီတကိုခံစားနိုင်ရမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ Not Impossible Labs Company ကနာမကြားတဲ့အဆိုတော်တွေနှီးပညာကျွမ်းကျင်သူတွေရဲ့အကူအညီနဲ့ဂီတကိုခံစားနိုင်မဲ့တုံခါမှုနှီးပညာကိုဖန်တီးခဲ့တာဖြစ်ပါတယ်။ Turiya တစ်ခုစီကဂီတတန်တုံခါမှုတွေကိုကျိုးမဲ့ဆက်သွယ်နည်းနဲ့နာမကြားသူတွေရဲ့ခန္ဓာကိုယ်ပေါ်ဝစ်ဆင်ထားတဲ့ကိရိယာတွေကိုပို့ပေးပြီးတော့ဂီတတန်တွေကိုပေါင်းဆက်ခံစားနိုင်အောင်လို့လုပ်ပေးထားတာပါ။ကိုမှာဝစ်ဆင်ရတဲ့ကိရိယာတွေကို Not Impossible Labs နဲ့ Fnet Company တို့ပူးပေါင်းဖန်တီးထားတာဖြစ်ပါတယ
်။ Really it's not my first time wearing this Music Not Impossible vest so for right now I feel the beat down at my ankles.
Music Not Impossible ဝစ်ဆုံကိုဝတ်ဖူးတာအခုမှပထမဆုံးတော့မဟုတ်ပါဘူး။အခုဆိုရင်ကျမရဲ့ခြေချင်းဝတ်ကဂီတစီးချက်တွေကိုခံစားနေရပါတယ်။ဂီတစီးချက်ကြောင့်ဂီတတန်စင်ကိုစူးစီးပေါင်းဆက်ခံစားရတာပိုကောင်းပါတယ်။စီချက်ကိုခန်းစားရတယ်။အနည်းအမြန်တံပိုးကိုခန်းစားရတယ်ဆိုရင်တချင်းစာသားတွေထည့်ပြီးဂီတတန်ကိုဘာသာပြန်ခန်းစားရတာပိုးပြီးတိတိကျကျရှိပါတယ်
။သူလက်ဟန်ပြသင်္ကေတနဲ့ပြောနေတာကိုဘာသာပြန်ကနေတစ်ဆင့်ဘာသာပြန်ပေးနေတာဖြစ်ပါတယ်။သူတို့ဝစ်ဆင်ထားတဲ့ကိရိယာတွေရဲ့တုံခါမှုအပြင်အပြော့ကိုဝစ်ဆင်သူစိတ်ကြိုက် adjust လုပ်နိုင်ပါတယ်။ဒီလိုလွယ်လွယ်လုပ်နိုင်ဖို့အတွက်လည်း LED မီးအလင်းရောင်တွေနဲ့ခွဲထားပေးပါတယ်
။ More precisely.And we
were aware of access. Yeah, access we need to. See, Janet, guitar, go. General, can't say I'm going to do that. The little whisk of you, General, we're going to have a cool of well, I'll be a twitch of you. Can't say I'm going to get a comedy. Now, I'm going to do that. The little guitar, go. Can't say I'm going to do it. Yeah, I'm going to do it. Dima, yeah, I'm going to do it.
ပုံမှန်နားကြားသူတွေဂီတတန်တစ်ခုချင်းစီကို surround sound နဲ့အပြည့်အဝခံစားနိုင်တယ်လို့မျိုးနားမကြားသူတွေလည်းသူတို့ရဲ့ခန္ဓာကိုယ်ကနေတဆင့်ပေါင်းဆက်ခံစားနိုင်အောင်လို့ဒီကိရိယာတွေကိုဖန်တီးထားတာဖြစ်တယ်လို့ပြောပါရယ်အရေးပြားကနေဂီတတန်အဆုံရဲ့တုံခါမှုတွေကိုပေါင်းဆက်စုစည်းပြီးတော့ဂီတတန်စင်တွေဖြစ်အောင်ပြောင်းလဲပေးလိုက်တာမို့ surround body experience လို့ Not Impossible Labs Company ကဖော်ပြပြောဆိုပါရယ်ရှင်ကျွန်မစုမြတ်မောပါတင်လာနေတိုင်းထုတ်လွှင့်ပေးနေတဲ့ blogger တွေပြောသည်ပြအစီအစဉ်ဖြစ်ပါရဲ့ရှင်ဒီအစီအစဉ်ကို VOA မြန်မာပိုင်း website နဲ့ Facebook စာမျက်နှာတွေမှာလည်းပြန်လည်ကြည့်ရှုနားဆင်နိုင်ပါရဲ့ရှင်အခုတော့တက်တန်ရောင်သတင်းလောအစီအစဉ်အလှည့်ချပါပြီဟောင်ကောင်က Mirror ဆိုတဲ့ pop guitar ဖွဲ့ရဲ့ဖျော်ဖြေပွဲတစ်ခုမှာအေယာမရုပ်မြင့်တန်ကြားဖန်သားပြင်ကြီးပြုတ်ကျခဲ့လို့ပွဲလာသူတွေဘလောက်တောင်ထိတ်လန့်ခဲ့ကြသလဲဆိုတာကိုမအေးသနာကျော်ကတက်တန်ရောင်သတင်းလောအစီအစဉ်မှာပြောပြပါလိမ့်မယ်ရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရဲ့ချင်းမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်သတင်းတော်မှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါဟောင်ကောင်ကအမျိုးသားဂီတအဖွဲ့ Mirror ဟာလက်မပြတ်ရောင်းချခဲ့ရတဲ့ဂီတဖျော်ဖြေပွဲကိုဟောင်ကောင်ကိုလစီယမ်အားကစားရုံမှာကျင်းပခဲ့ပြီးတော့ဒါကသူတို့ရဲ့ Mirror We Are Life Concert 2022ဒီနေ့ဆင်မြင့်ဖျော်ဖြေပွဲရဲ့ပထမဆုံးဖျော်ဖြေမှုဖြစ်ပါတယ်။
ဇူလိုင်လ25ရက်နေ့ဖြော်ပြပွဲကသူရဲ့ပထမဦးဆုံးပွဲဖြစ်ပြီးတော့ဇူလိုင်25ရက်နေ့ကနေ31ရက်နေ့အထိတခါနောက်ပြီးတော့ဩဂုတ်2ရက်နေ့ကနေ6ရက်နေ့အထိတခါဖြော်ပြဖို့အစီအစဉ်ခဲ့တာပါအခုလိုမျိုးကိုဗစ်ကပေးလို့မဲရော့အဖွဲ့အပြစ်မှတကယ်ဖျော်ဖြေနိုင်လို့ပြည်သက်တွေတိတ်ကိုဝမ်းသာနေခဲ့ကြပါတယ်မဲရော့အဖွဲ့၄ဘွဲ့မြောက်ဇူလိုင်28ရက်နေ့မှာတော့မဲရော့အဖွဲ့ရဲ့ဖျော်ဖြေပွဲအတွင်းမှာအကြီးအကျယ်ကိုပြဿနာတက်သွားခဲ့ပါတယ်ဖျော်ဖြေနေတုန်းမှာစင်မော်ကဗီဒီယိုဖန်ထားပြီးအကြီးပြုတ်ကြလို့အကသမားတွေထိခိုက်သွားခဲ့တာဖြစ်ပါတယ်အဖွဲ့ရဲကအန်ချန်လိုနဲ့အက်ဒမ်လူတို့ဖျော်ဖြေနေတဲ့အချိန်မှာအကသမားတရာစင်လောက်လဲကနေတဲ့အချိန်အပေါ်ကနေတန်လန်းဆွဲထားတဲ့ LED ဖန်သားမျက်နှာပြင်ကြီးတစ်ခုပြုတ်ကျပြီးတော့ကျကွဲတာဖြစ်ပါလေ။အဲ့ပြုတ်ကျလာတဲ့ DVD ကအကသမားတယောက်ရဲ့ခေါင်းနဲ့ကိုယ်ပေါ်ကိုတန်းတန်းမတ်မတ်ပြုတ်ကျပြီးတော့အဲ့နောက်တော့မှနောက်ဘေးနားကအကသမားဘောကိုပြုတ်ကျသွားခဲ့တာပါ။ဒီတော့ထိသွားတဲ့တယောက်ကဒဏ်ရာတော်တော်ပြင်းထန်ခဲ့ပါလေ။သူတို့ချင်းချင်းပန် Queen Elizabeth ဆေးရုံကိုပို့ခဲ့တာပါ။မေရော့အဖွဲ့သား12ဦးကတော့ဘာမှဖြစ်မသွားခဲ့ပါဘူး။ဖြောပြပွဲကျင်းပတဲ့စင်းမြင့်ကိုလည်းတေချာဘေးကင်းစိတ်ချရမှုရှိအောင်စစ်ဆေးပြီးတော့မှပြန်ပြီးတော့ပွဲတွေအတွက်အသုံးပြုခွင့်ပေးမယ်လို့ယဉ်ကျေးမှုဝန်ကြီး Kevin Young ကညွှန်ကြားထားပါတယ်။မေရော့အဖွဲ့ရဲ့ပြည်သက်13,000ကျော်ကလည်း online ကနေ petition တင်ပြီးတော့ပွဲစီစဉ်သူတွေကိုဒီကိစ္စကိုအမြန်ဆုံးဖြေရှင်းဖို့အားလုံးဘေးကင်းလုံခြုံမှုရှိအောင်လို့လုပ်ပေးဖို့တောင်းဆိုထားတာပါ။မေရော့အဖွဲ့ကဟောင်ကောင်မှာကိုဗစ်ဘေးကာလအတွင်းမှာနာမည်ကြီးလာတာဖြစ်ပြီးတော့သူတို့အပြင်မှာတကယ်မဖြော်ပြရဘဲနဲ့နိုင်ငံတကာပြည်ထောင်စုတွေရောသူတို့စီကပြည်ထောင်စုတွေကသူတို့ကိုအထူးအားပေးတာဖြစ်ပါတယ်။မေရော့အဖွဲ့အောင်မြင်မှုရလာတာကကန်တိုပေါ့တရုတ်ကန်တုံဘာသာပေါ့ဂီတာပြန်ပြီးတော့ရှင်တန်လာမှုဖြစ်နေလဲအများကကြိုးစားကြတာဖြစ်ပါလိမ့်ရှင်Took my crew to Japan, partied like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find us. ဒီတက်တောင်ရောင်းတွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါရှင့်ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
် VOA မြန်မာပိုင်းကနေခုလိုတင်ဆက်နေတဲ့အစီအစဉ်တွေကို VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com မှာပြန်လည်ကြည့်ရှုနိုင်နိုင်ပါတယ်ရှင်။ VOA ရဲ့သတင်းတွေအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ burmese@voanews.com ကို email လိပ်စာနဲ့ပေးပို့နိုင်ပါတယ်။ဒီကနေ့ August 15ရက်တင်းတင်းလာနေညဘက်အတွက်နောက်ဆုံးရထိပ်တန်းသတင်းတွေကိုကိုဇော်ဝင်းလှိုင်ကတလက်အကြီးညာပေးပါအောင်မယ်ရှင
်။နိုင်ငံတော်တမန်ကတော်ဆန်းစုကြည်ဆွဆွဲတရားဆွဆူခံထားရတဲ့အမှုတွေထဲမှာဒေါခင်ကြီးဖောင်ဒေးရှင်းနဲ့ဆက်စပ်တဲ့အာဂရီမှုလေးမှုအတွက်ထောင်ဒဏ်6နှစ်နေပြည်တော်အကျဉ်းထောင်အထူးတရားရုံးကဒီကနေ့ချမှတ်လိုက်ပါတယ်။ဒီနေ့နေပြည်တော်အကျဉ်းထောင်အထူးတရားရုံးကချမှတ်လိုက်တဲ့အမှုတွေထဲမှာဒေါခင်ကြီးဖောင်ဒေးရှင်းအတွက်နေပြည်တော်လာရောင်တော်စိုက်ပျိုးတက်မွေးပညာသင်တန်းကျောင်းစီမံကိန်းမြေနေရာနှစ်ခုရယူခဲ့တာနဲ့ဆက်စပ်တဲ့အမှုနှစ်ခုနဲ့လာရောင်တော်စီမံကိန်းအတွင်းနေထိုင်ဖို့နေအိမ်ဆောက်လုပ်တယ်ဆိုပြီးဆွဆဲထားတဲ့အမှုတွေအပြင်ရန်ကုန်တိုင်းဒေသကြီးအတွင်းဒေါခင်ကြီးဖောင်ဒေးရှင်းမြေနေရာငှားရမ်းမှုမှာပေါက်ဈေးတဲ့နေအောင်လှုပ်ဆောင်ခဲ့တဲ့အမှုအတွက်ဆွဲဆွထားတဲ့အမှုတွေပါဝင်ပါတယ်။နေပြည်တော်မှာဆွဲဆွထားတဲ့အမှု၃မှုအတွက်ထောင်ဒဏ်၃နှစ်နဲ့ရန်ကုန်မှာဆွဲဆွထားတဲ့အမှုအတွက်တရား၃နှစ်ချမှတ်လိုက်တာဖြစ်ပါတယ်။ရခိုင်လက်နက်ကန်အေအေအဖွဲ့နဲ့စစ်ကောင်စီတို့စီရေးတင်မာနေတဲ့ရခိုင်ပြည်နယ်ကနေရာ၃ခုနဲ့ပလက်ဝမြို့နယ်ကနေရာတစ်ခုမှာပြီးခဲ့တဲ့ဩဂုတ်လ23ရက်နေ့ကအေအေအဖွဲ့နဲ့စစ်ကောင်စီကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပြီးနှစ်ဖက်ထိခိုက်ဒေဆုံးတာတွေရှိတယ်လို့ရခိုင်လက်နက်ကန်အေအေအဖွဲ့ဘက်ကဒီကနေ့ထုတ်ပြန်ပါတယ်ရခိုင်ပြည်နယ်မောင်တော့နဲ့ရသေတောင်မြို့နယ်ကရခိုင်လက်နက်ကိုင်အေအဖွဲ့ဝင်တွေရှိတဲ့နေရာတွေကိုပြီးခဲ့တဲ့ဩဂုတ်လ23ရက်နေ့ကစစ်ကောင်စီကပူးပေါင်းတပ်ဖွဲ့တွေဝင်ရောက်လာတာကြောင့်တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တာပါယူကရိန်းနိုင်ငံအရှေ့ပိုင်းဒွန်ဘတ်စ်နဲ့တောင်ပိုင်းဒေသကခါဆန်နဲ့မိုက်ခိုလိုက်မြို့တွေကိုရုရှားတပ်ဖွဲ့တွေကအမြောက်တေနဲ့အပြင်းအထန်ပစ်ခတ်တိုက်ခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောပါတယ်ဒါ့အပြင်ဥရောပတိုက်ရဲ့အကြီးဆုံးနျူကလ িয়ার တပ်အပိစိတ်ယုံရှိရာဆပိုရီးဇီးယားမြို့ရဲ့အရှေ့နဲ့တောင်ပိုင်းဒေသတွေကိုရုရှားကလေကြောင်းနဲ့တင့်ကားတွေနဲ့တက်ခတ်ခဲ့တယ်လို့ပြောပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ဒီ August 15ရက်တနင်္လာနေ့ညဘက် ထုတ်လွှင့်တဲ့တွေကိုအစီအစဉ်တွေကတော့ဒီလောက်ပဲဖြစ်ပါရရှင်အခုညဘက်အတွက်အစီအစဉ်ထုတ်လွှင့်ရမှုကအလေးမှဖြစ်ပါတယ်ရုပ်တံပိုင်းအင်ဂျင်နီယာတွေကတော့ El Santos နဲ့ PJ Elliot တို့ဖြစ်ပါတယ်ကျွန်မကတော့ဆုမြတ်ပါပါရှင် VOE မြန်မာပိုင်းရဲ့ဒီနက်ဖန်အင်္ဂါနေ့မနေ့အစီအစဉ်တွေကြရင်တော့လိုင်းဒိုမီတာ25 40 51 kHz 11113943 9965တို့ကနေပြီးတော့ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်။လိုင်းလက်မီတာ190 kHz 7965တို့ကနေလည်းဖမ်းယူနားဆင်နိုင်ပါတယ်။ VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ပြည်သူတွေအားလုံးဘေးရန်ကင်းရှင်းကြပါစေရှင်။
This program has come to you from the Voice of America, Washington.